Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American တိုင်းရဲ့2016ခုနှစ်မေလ6ရက်တောက်ကြနေ့ညဘက်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။ဆီးရီးယားနိုင်ငံအလပိုမြို့နားကကြေးရွာတစ်ခုမှာဖြစ်တဲ့တိုက်ပွဲတွေအတွင်းလူ83ရောင်းထဲမှာလည်းသေဆုံးသွားပါတယ်။မြောက်ကိုရီးယားမှာလူ့သမားပါတီညီလာခံကျင်းပနေပြီးပြည်ပသတင်းတောက်တွေခေါ်ထားပေမဲ့သတင်းယူခွင့်မရကြပါဘူး။သမ္မတဦးထင်ကျော်နဲ့တူဒေါ်ဆန်းစုကြည်လည်းလိုက်ပါသွားတဲ့မြန်မာဆိုးရွားတဲ့ပထမဆုံးပြည်ပခီးအဖြစ်လာအိုနိုင်ငံနေချင်းပြန်ခီးစဉ်ကနေညနေပိုင်းမှာပြန်ရောက်လာကြပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုမှနားဆင်ကြရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့သမ္မတဦးထင်ကျော်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်တဲ့လာအိုနေချင်းပြန်ခီးနဲ့ပတ်သက်လို့မြန်မာအရေးလည်လာသူတချို့ရဲ့သုံးသပ်ချက်ကိုအခုလိုနားဆင်ရပါမယ်။
အာဆီယံဥက္ကဋ္ဌဖြစ်နေတဲ့အတွက်ကြောင့်ဒီလာအိုသွားတွေ့ရလို့တော့တခုယူဆပါတယ်အထူးသဖြင့်တော့လာအိုနဲ့ကျွန်တော်တို့ကြားထဲမှာဟိုဆက်ဆံရေးရလဲပိတ
်ဥအောင်သူငိမ့်ဖြစ်ပါတယ်နိုင်ငံတကာသတင်းတွေပြီးတာနဲ့ထုတ်လွှင့်ပေးသွားမှာပါရှင်စကိုင်းတိုင်းဆက်မှုဆောင်ကအလုတ်ဖြုတ်ခံရတဲ့အလုတ်သမားတရားကျော်ဟာအစိုးရနဲ့ညှိနှိုင်းခဲ့ပြီးတဲ့နောက်သူတို့ရဲ့တပိတ်ကို9ရက်ရပ်နားလိုက်ပါတယ်မြန်မာနိုင်ငံသားဥပဒေနဲ့အညီတနိုင်ငံလုံးထိရောက်စွာစီစစ်ဆောင်ရွက်နိုင်ရေးရခိုင်လွှတ်တော်အမတ်ကအဆိုတင်သွင်းခဲ့ပါတယ်ထိုင်းနိုင်ငံကမီရှူမီပန်းဆက်ယုံအသေးစားတစ်ခုပောက်ကွဲမိလောင်မှုအတွင်းမြန်မာအလုတ်သမားတချို့သေဆုံးသွားခဲ့ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင
်ဆီးရီးယားနိုင်ငံအာလပိုမြို့နယ်ကကြေးရွာတစ်ခုမှာအယ်ဂိုက်ဒါအဖွဲ့နဲ့အခြေဆက်ရှိတဲ့လက်နက်ကိုင်တွေနဲ့ဆီးရီးယားဆိုးရွားတပ်တွေကြားတိုက်ပွဲတွေအတွင်းလူ83ယောက်သေဆုံးသွားတယ်လို့ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကဒီကနေ့ပြောပါတယ်အစိုးရစစ်တပ်နဲ့တရင်ဒီပါကြတိုက်ခိုက်ကြပြီးတဲ့နောက်ခန်းထူမန်ရွာနဲ့ပတ်ဝန်းကျင်ကတခြားရွာတွေကိုအစွန်းရောက်ဂျီဟက်ဝါဒီတွေကဒီကနေ့အစောပိုင်းမှာပြန်သိမ်းသွားပါတယ်။အဲဒီရွာဟာအာလပူမြို့အနောက်တောင်ဘက်15ကီလိုမီတာအကွာလောက်မှာရှိပါတယ်။ရွာဟာဒမတ်စကတ်အာလပူအဝေးပြေးလမ်းမကြီးနဲ့နေတာကြောင့်တပုံတွေအတွက်မဟာဗျူဟာမြောက်အရေးပါတဲ့နေရာတစ်ခုပါ။အဲဒီအဝေးပြေးလမ်းဟာဒမတ်စကတ်မြို့တော်နဲ့ဆီးရီးယားနောက်ဘက်26ကအဓိကမြို့ကြီးတွေကိုဆက်သွယ်တဲ့လမ်းပါ။ဂျိုင်ရှ်အယ်ဖာဒါလို့တည်ကြတဲ့အစ္စလာမ်အစွန်းရောက်လက်နက်ကင်တစုကတိုက်ခိုက်တာဖြစ်ပြီးအလဘူမြို့မှာတက်ခိုက်တာတွေအရှိန်ရော့သွားဖို့အမေရိကန်နဲ့ရုရှားတို့မကြသေးခင်ကကြိုးစားတာကိုဒီအဖွဲ့ကပယ်ချထားပါတယ
်။ဆီးရီးယားနိုင်ငံမြောက်ပိုင်းကတုတ်ခတဲ့စခန်းတစ်ခုကိုဂျာရာဘရီနေမာလေးကျောင်းကတက်ခိုက်ခံရတာကြောင့်လူသားစေပေါင်းများစွာတေဆုံရတဲ့ဖြစ်ရပ်အပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတို့ကတောင်းဆိုလိုက်ပြီးထာဟာစစ်ရာဇဝတ်မှုကျူးလွန်တာမျိုးအဖြစ်ဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကအစ်တလီပြည်နယ်ဆမာဒါအယက်နာကခမ်မွာနာတုတ်ခတဲ့စခန်းတက်ခိုက်ခံရတာမှာလူ30ထဲမှနေတေဆုံပြီးတော့တာစီမောင်းများစွာတန်ရာရသွားတယ်လို့သမရအာဆတ်စန့်ကျင်တက်ကြွအလှူရှာသူတို့ရဲ့ကွန်ရက်တစ်ခုဖြစ်တဲ့ဒေသရင်းညှိနှိုင်းဆောင်ရွက်ရေးကော်မတီ LCC ကပြောပါရယ်တက်ကြွအလှူရှာလူနောက်တစ်ဖွဲ့ဖြစ်တဲ့ Britain အခြေစိုက် Syria လူအခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကတော့တေဆုံသူအရေအတွက်ကို28ယောက်လို့ပြောပြီးအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့ဆိုပါရယ်ဒါပေမဲ့တေဆုံသူအရေအတွက်တိုးလာပွဲရှိတယ်လို့လည်းသတိပေးထားပါရယ်တက်ခတ်မှုအတွက် Syria အစိုးရဘောတန်ရဖြစ်ကြမယ်လို့လူလားချင်းစာနာရေးဆိုင်ရာကုလသမဂ္ဂလက်ထောက်ဒုတိယအတွင်းရေးမှူးချုပ်စတီဖန်အိုဘရိုင်းကပြောပါရယ်ဒီလိုစိုးသွမ်းရက်ဆက်တဲ့လို့ရကိုဘသူပဲလို့လို့လုတ်တဲ့လူကိုကုလသမဂ္ဂကတာဝန်ယူခိုင်းမှာဖြစ်တယ်လို့လည်းဆိုပါရယ
်အီရန်နိုင်ငံဘက်ဂရက်မြို့တော်ဟာဒီကနေ့မှာတော့ပိတ်ဆို့ကာယံထားတဲ့အခြေအနေမှာရောက်နေပါပြီအခိုင်အမာကာကွယ်ထားတဲ့နိုင်ငံတကာဆိုအိုက်ဇက်ထဲကိုပြီးခဲ့တဲ့သတင်းပတ်မှာဆန္ဒပြသူတွေအတင်းဝင်ခဲ့ပြီးလွှတ်တော်တွေကိုချိုးဖောက်ဝင်ကြတာကြောင့်လွှတ်တော်အမတ်တွေအသက်လူထွက်ပြေးခဲ့ရတာမျိုးထပ်မဖြစ်စေဖို့အတွက်မြို့တော်တော်ဝန်ကွန်ကရစ်အတားအဆီးတွေကိုဆွေးရွာကချထားလိုက်တာပါဒါပေမဲ့လည်းနေ့လယ်ပိုင်းရောက်တဲ့အထိတော့စိုးရိမ်နေကြတဲ့ကြီးမားတဲ့ဆန္ဒပြပွဲမဖြစ်ခဲ့ပါဘူး။မြို့တော်ရှိဘက်ကအဓိကဆန္ဒပြနေရာဖြစ်တဲ့ထိုင်ရရင်ပြင်းနဲ့အနောက်ဘက်ကအိုက်ဇက်နေရာကိုဆက်သွယ်ထားတဲ့ထီဂရစ်မြစ်ဖြတ်အဓိကတကားတံတားတွေကိုကွန်ကရစ်အတားအဆီးအထက်ထက်နဲ့ပိတ်ထားပါတယ်။မြို့တော်ရှိဘက်မှာပဲရှိပြီးသဘောထားတင်မာတဲ့ရှီယာဘာသာရေးကောင်းဆောင်မော့ခ်တာဒဲအယ်ဆရာကိုထောက်ခံသူလူ9သန်းလောက်နေတဲ့ဆရာမျိုးကိုလည်းအလားတူပိတ်ဆို့တားဆီးထားပါတယ်။
မြောက်ကိုရီးယားပါတီညီလာခံနဲ့ပတ်သက်ပြီးတော့သတင်းယူဖို့ယာနဲ့ချီတဲ့နိုင်ငံတကာသတင်းထောက်တွေကို36နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဖိတ်ခဲ့ပြီးတဲ့နောက်မှာသတင်းသမားတွေကိုညီလာခံခမတဲ့ဝင်ခွင့်မပြုခဲ့ပါဘူး။အလုတ်သမားပါတီညီလာခံဟာမြောက်ကိုရီးယားမှာအကြီးမားဆုံးနိုင်ငံရေးညီလာခံဖြစ်ပြီးတော့ကျင်းပလာတာမျိုးဆက်ပေါင်းများစွာရှိပါပြီ။ဒီညီလာခံမှာငယ်ရွယ်တဲ့ကောင်ဆောင်ကြီးကင်ဂျွန်အွန်းရဲ့အာဏာကိုပိုအားကောင်းအောင်လုပ်ပြီးတော့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုနဲ့နျူကလ িয়ার စွမ်းရည်တို့ကိုတပြိုင်နက်တည်းမှတည်ဆောက်မဲ့သူ့ရဲ့ဗျုံချင်းမူဝါဒကိုတရားဝင်ချမှတ်မယ်လို့ခန့်မှန်းကြပါရယ်တီပါတီညီလာခံကိုအခုတစ်ချိန်မတိုင်ခင်နောက်ဆုံးကျင်းပခဲ့တာကတော့ကင်ဂျွန်အွန်းတောင်မှမမွေးသေးတဲ့1980ပြည့်နှစ်ကပါအဲ့ဒီအချိန်တုန်းကတော့ ကင်ဂျုံအွန်ရဲ့အဖိုးမြောက်ကိုရီးယားနိုင်ငံကိုတည်ထောင်လို့ကင်အီဆွန်ရဲ့အရက်အရာကိုဆက်ခံသူအဖြစ်ကင်ဂျုံအွန်ရဲ့ဖခင်ဖြစ်သူကင်ဂျုံအီးကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်။လေးရက်ကြာကျင်းပတဲ့ပါတီညီလာခံဖွင့်ပွဲမှာကင်ကအဖွင့်မိန်ခွန်းပြောမယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းညီလာခံတစ်စီတစ်ပိုင်းကိုသတင်းမီဒီယာတွေဝင်ခွင့်မပေးသလိုနိုင်ငံပိုင်ရုပ်သံသတင်းဌာနကလည်းထုတ်လွှင့်တာရှိမှာမဟုတ်ပါဘူး။ပါတီညီလာခံအကြောင်းသတင်းယူဖို့အတွက်နိုင်ငံခြားသတင်းထောက်တရားလောက်ကိုမြောက်ကိုရီးယားကဖိတ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတို့သွာလာလှုပ်ရှားတာကိုအနိကထိန်ချုပ်ထားပြီးတော့တိုင်းပြည်ရဲ့နေရာအများစုကိုမသွားနိုင်အောင်နဲ့လူတွေနဲ့မထိတွေ့နိုင်အောင်လုပ်ထားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီတွေကနေတောက်ကြညဘက်တရင်တွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။တမရဦးတင်ကျော်ဟာဒီကနေ့မနေ့ပိုင်းကလာအိုနိုင်ငံကိုနေချင်းပြန်ခီးစဉ်တစ်ခုသွားပြီးညနေပိုင်းကပြန်ရောက်လာပါပြီ။မြန်မာနိုင်ငံမှာအရသာဦးဆောင်တဲ့အစိုးရဖွဲ့တက်လာပြီးနောက်ပိုင်းပထမဆုံးသွားတဲ့ပြည်ပခီးစဉ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်လည်းလိုက်ပါသွားပါတယ်။သမ္မတဦးထင်ကျော်နဲ့ဇနီးဒေါက်ဆူဆူလွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကြံကြားရေးဝန်ကြီးဒေါက်တာဖေမြင့်တို့ကိုလာအိုနိုင်ငံခီးစဉ်အသွာအပြန်မှာဒုတိယသမ္မတ2ဦးသမ္မတကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကနေပြည်တော်လေစိတ်မှာအသွာတွေကလိုက်ပို့ကြတယ်လို့အပြန်မှာလည်းကြိုဆိုကြပါတယ်။သမ္မတဦးထင်ကျော်နဲ့အဖွဲ့ကလာအိုသမ္မတဘွန်ညန်းဘူရချစ်ကဗီယန်ချင်းမြို့တော်လေစိတ်မှာကြိုဆိုနှုတ်ဆက်တာကိုလာအိုနိုင်ငံပိုင်ရုပ်မြင့်စညာသတင်းဌာနကထုတ်လွှင့်ပြသပါတယ်။လာအိုသမရဟာပြီးခဲ့တဲ့ EB လကရွေးကောက်တင်မြှောက်ခံထားရတာပါ။ကျူဆိုဝဲခန္ဓာပြီးတဲ့နောက်နိုင်ငံကောင်းဆောင်တွေဆွေးနွေးကြတာမှာတော့ကုန်သွယ်ရေး၊ရှင်းလင်းမြှုပ်နှံမှုပညာရေးခီးသွွားလုပ်ငန်းတယူပို့ဆောင်ရေးကဏ္ဍတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်တယ်လို့လာအိုနိုင်ငံရဲ့သတင်းတွေကပြောပါတယ်။လာအိုနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်ပြီးစက်တင်ဘာလကျရင်အာဆီယံထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့ရှိပါတယ်။
အိန္ဒိယအတိုက်အခံကောင်းဆောင်တွေဖြစ်တဲ့ဆိုနီယာဂန်နီနဲ့တာဖြစ်သူရာဟူဂန်နီတို့ဟာထောင်နဲ့ချီတဲ့ထောက်ခံသူတွေကိုဦးဆောင်ပြီးဒီကနေ့ဆန္ဒပြပွဲတစ်ခုလုပ်တာကြောင့်ခိတခဏထိမ့်သိမ်းခံခဲ့ရပါတယ်။သူတို့အဆိုအားဖြင့်အစိုးရကဒီမိုကရေစီကိုနှိမ်နှင်းဖြိုခွဲတဲ့ပေါ်နယူးဒေလီမြို့တော်မှာကန့်ကွက်ဆန္ဒပြကြတာပါ။ကွန်ဂရက်ပါတီအာဏာရချိန်တုန်းကရဟတ်ရင်ဝယ်တဲ့ကိစ္စတစ်ခုမှာလှဆားခဲ့တဲ့ဆိုတဲ့ဆူဆွဲချက်တွေထွက်နေချိန်မှာပဲအခုလိုအင်အားစုဝေးပြီးတော့ဆန္ဒပြပွဲလုပ်ခဲ့တာပါ။အစိုးရဟာဆင်းရဲတဲ့လက်သမားတွေနဲ့မိုးကောင်ရေရှားတန်တင့်သူလူတန်းပေါင်းများစွာကိုဆင်းရဲရင်းကလွတ်အောင်လုပ်မပေးနိုင်ဘူး။အခြေခံအခွင့်အရေးတွေကိုဖိနှိပ်တဲ့ Congress Party ကအာဏာရထားတဲ့ Binary တွေကအစိုးရတွေကိုဖယ်ရှားပစ်တယ်လို့ဆန္ဒပြပွဲအတွင်းပြောတဲ့မိန့်ခွန်းထဲမှာ Congress Party ဥက္ကဋ္ဌ Sonia Gandhi ကအစိုးရကိုဆွဆွဲပြောဆိုပါရယ်။အစိုးရကဘလောက်ပဲ6လအနေပြုပါစေအရှုံးပေးမှာမဟုတ်ဘူးလို့လည်း Miss Gandhi ကဆိုပါရယ်။သူ့ရဲ့သားဖြစ်သူ Rahul Gandhi ကလည်းဝန်ကြီးချုပ် Narendra Modi ကိုဝေဖန်တိုက်ခိုက်ပါရယ်။တမောင်များစွာသောလူငယ်တွေအတွက်အလုတ်အကင်အခွင့်အလမ်းတွေကိုဖန်တီးပေးပါမယ်ဆိုပြီး2014ခုနှစ်အာဏာရချိန်တုန်းကပေးထားတဲ့ကတိကိုဝန်ကြီးချုပ်ကအကောင့်အထဲမဖော်သေးဘူးလို့ Rahul Gandhi ကဝေဖန်တာပါ။ဒီမိုကရေစီကတည်ရင်နေဆိုပြီးတော့ခေါင်းစဉ်တတ်ထားတဲ့ဆန္ဒပြပွဲကိုအာဏာရ BJP ပါတီကပယ်ချပြီးတော့ Congress ပါတီကိုကတည်ဖို့ကြိုးစားတဲ့လို့ရအဖြစ်ပြောဆိုပါရယ်
။အိန္ဒိယနိုင်ငံမှာလက်ရှိအစိုးပြုထားတဲ့ဥပဒေမူကြမ်းတစ်ခုအတည်ပြုသွားမယ်ဆိုရင်တော့အိန္ဒိယနယ်နိမိတ်ပြမြေပုံကမမှန်မကန်ဖော်ပြသူတွေဟာထောင်ဒဏ်9နှစ်အထိနဲ့ဒဏ်ကျင်းငွေအမေရိကန်ဒေါ်လာ15သန်းအထိချမှတ်ခံရနိုင်ခြင်းရှိပါတယ်။အများပြည်သူလေ့လာဖို့ဗိုလ်ထုနေကထုတ်ပြန်ထားတဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးဝေဖန်ကြံပေးကြဖို့ရပ်ပေါင်း30အချိန်ပေးထားပါတယ်။နိုင်ငံတကာနယ်နိမိတ်တွေအပါအဝင်အိန္ဒိယနိုင်ငံရဲ့ပထဝီဝင်ရေမြေအနေထားဆိုင်ရာမှာရွေးတဲ့ဒါမှမဟုတ်မမှန်ကန်တဲ့သတင်းအချက်အလက်တွေကိုအင်တာနက်သို့မဟုတ်အွန်လိုင်းဝန်ဆောင်မှုသို့မဟုတ်ဘယ်လိုအီလက်ထရောနစ်ပုံစံတစ်ခုခုသို့မဟုတ်တခြားပုံစံတမျိုးမျိုးနဲ့ပေါ်ပြတာဖြန့်ချီတာထုတ်ဝေတာသို့မဟုတ်ဖြန့်ဝေတာကိုဘယ်သူမှမလုပ်ရဘူးလို့ပထဝီဝင်ရေမြေအနေအထားသတင်းအချက်အလက်ဆိုင်ရာ2016ခုနှစ်စီမင်းဥပဒေမူကြမ်းမှာဖော်ပြထားပါတယ်။ဒီဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်သူဘယ်သူမှမဆိုအိန္ဒိယရူပီငွေ10တန်းကနေတန်တစ်ထောင်ဒါမှမဟုတ်ထောင်ဒဏ်9နှစ်ဒါမှမဟုတ်ပြစ်ဒဏ်2ရက်စလုံးကိုချမှတ်ခံရနိုင်တယ်လို့ဖော်ပြထားပါတယ်။ဒီဒဏ်ကျင်းငွေဟာအမေရိကန်ဒေါ်လာငွေနဲ့ဆိုရင်ဒေါ်လာ3,000,000ကနေ15တန်းအထိရှိပါတယ်။
အစ္စလာမ်အစွန်ရောက်ဝါဒီတွေကိုထိုးနှက်ချက်တစ်စီတစ်ပိုင်းဖြစ်ဖို့ရည်ရွယ်တဲ့ကမ္ဘာအကြီးဆုံးဗလီတစ်ခုကို Algeria နိုင်ငံကတည်ဆောက်မယ်လို့သတင်းတွေကဖော်ပြပါရယ်ဂျမာ L Jazavia ဘလီကိုကမ္ဘာလက်ခီးသွားနေရတခုဖြစ်လာဖို့ရှိတဲ့ဒေသနဲ့အလုတ်သမားလူရန်းစားတွေနေတဲ့နေရာတခုတို့ကြားမှာတည်ဆောက်မှာဖြစ်တယ်လို့ AFP သတင်းဌာနကဖော်ပြပါရယ်အဲ့ဒီအလုတ်သမားလူရန်းစားတွေနေတဲ့နေရာဟာအရင်ကတော့အစ္စလာမ်အစွန်ရောက်ဝါဒီတွေအတွက်အမာခံနေရတခုပါ အစွန်ရောက်ဝါဒီတွေအတွက်ပလီဆောက်ပေးနေတယ်လို့တချို့ကစွပ်စွဲကြကြောင်းဒါပေမဲ့လည်းဒီစီမံကိန်းကိုဆန့်ကျင်နေတာကအစွန်ရောက်ဝါဒီတွေဒါဖြစ်ပြီးတော့ဒါဟာသူတို့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်ပါလိမ့်မယ်လို့ပလီဆောက်လို့ရတာဝန်ယူလုပ်နေတဲ့အိုးအိမ်ဆိုင်ရာဌာနဝန်ကြီးရဲ့အကြံပေးတူဖြစ်သူအာမက်မာဒါနီက AFP ကိုပြောပါရယ်ဒေါ်လာ 1.4 ဘီလီယံကုန်ကျမဲ့ပလီအဝန်အဝိုင်းနေရာမှာစားအုပ်ပေါင်းတတန်းရှိမဲ့စားကြီးတိုက်တစ်ခုကိုရမ်ကျန်းစာတင်ကြောင်းတကြောင်းပြရက်တစ်ခုနဲ့165မီတာရှိတဲ့ကမ္ဘာအမြင့်ဆုံးပလီမျိုးစင်တစ်ခုပါပါမယ်။ဝှပြုခမဟာစတူရန်မီတာ2000အကျယ်ဝန်းရှိပြီးဝှပြုသူ3000အထိဆက်မှာပါ။နောက်နှစ်မှာအပြီးဆောက်ဖို့ရထားတဲ့ဒီပလီအစ်ဟာအစ္စလမ်အစွန်းရောက်ဝါဒီတွေရဲ့ဝှပြုခမရေနေရာမှာအစားထိုးစရာတစ်ခုဖြစ်လာပြီးအယ်ဂျီးရီးယားနိုင်ငံကအလဲအလောက်ဝါဒီအစ္စလမ်ဘာသာဝင်တို့ရဲ့အထိတ်မှတင်ခဲ့တာတစ်ခုဖြစ်တယ်လို့အစွန်းရောက်ဝါဒီပုံစံအလုံးကိုဆန့်ကျင်တဲ့အကာအကွယ်တစ်ခုလည်းဖြစ်မယ်လို့အကြံပေးမရဏီကပြောပါရယ်။
SpaceX အာဂါဒါလုပ်ငန်းဆိုင်ရာကုမ္ပဏီဟာဂျူရူကိုအာဂါဒါရဲ့တွန်းတင်တဲ့ဒုံးယင်ကိုသမုဒ္ဒရာတွေကဆင်တစ်ခုပေါ်မှာနောက်တစ်ချိန်အအောင်မြင်ထပ်ပြီးဆင်းလိုက်နိုင်ပါတယ်။ဂျပန်စစ်တပ်ရဲ့ဂျူရူဒလုံးကိုကမ္ဘာပတ်လမ်းကြောင်းနဲ့ပို့ပေးပြီးတဲ့နောက်ဒုံးယင်ပြန်ဆင်းလာတာပါ။လူမပါတဲ့အဝေးထိန် Falcon 9ဒုံးယင်ဟာအမေရိကန်ရှစ်တောင်ပိုင်း Florida ကမ်းရိုးတန်းအလွန် Atlantic သမုဒ္ဒရာတွေကဆင်တစ်ခုပေါ်ကိုဒီကနေ့မနေ့အစောပိုင်းမှာပြန်ဆင်းလာတာပါ။ပြီးခဲ့တဲ့လတုန်းကလည်းလူမပါတဲ့အဝေးထိန်ကုန်တင်ယာဉ်တစ်စင်းကိုနိုင်ငံတကာအာဂါဒါစခန် ISS အတွက်လွှတ်တင်ပေးပြီးတဲ့နောက်အသုံးပြုထားပြီးသားဒုံးယင်ကိုအောင်မြင်ပြန်ဆင်းနိုင်ခဲ့ပါတယ်။ SpaceX ကုမ္ပဏီကိုအင်တာနက်ဆွမ်းဦးတည်ထွင်လုပ်ငန်းရှင် Elon Musk ကထူထောင်ထားတာပါ။ဂျူရူတစ်ချိန်လွတ်တင်ပြီးတိုင်းမှာတံမိုးကြီးလာတဲ့ဒုံးယင်တွေကိုသမုဒ္ဒရာထဲဆွန့်ပစ်မဲ့အစားပြန်ပြီးအသုံးပြုနိုင်မှုအတွက် SpaceX ကုမ္ပဏီကစူးစမ်းနေတာဖြစ်ပါတယ်ခင်ဗျာ
2016ခုနှစ်မေလ6ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေဆွတ်သွဲမြင်းမြန်ချက်တွေထဲမှာတော့အရင်ဆုံးခြနာပြအလုတ်သမားတွေတပိတ်9ရက်ရက်နာလိုက်တဲ့အကြောင်းနဲ့စပါမယ်စကိုင်းကနေနေပြည်တော်ကိုခြိတက်ဆန္ဒပြနေတဲ့အလုသမားတွေဟာအစိုးရနဲ့ညှိနှိုင်းမှုရလဒ်အရသူတို့ဆန္ဒပြခြိတက်မှုကို9ရက်ရပ်နားလိုက်ပါတယ်။စကိုင်းတိုင်းတစ်ချောတဲ့ဆက်ယုံကနေအလုထုတ်ခံရတဲ့အလုသမားတရာကျော်ဟာနေပြည်တော်ကိုခြိတက်ဆန္ဒပြနေခဲ့တာတပတ်ခန့်အကြာအလုသမားခေါင်းဆောင်တွေနဲ့အစိုးရပြည်ထောင်စုဝန်ကြီးတို့ဒီကနေ့နေပြည်တော်မှာညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရှင်။
စကိုင်းတိုင်းသိချောတဲ့ဆက်ယုံကအလုသမားတရားကျော်ဟာဆက်ယုံကနေအလုထုတ်ပြစ်ခဲ့ပြီးနှစ်လကြာတဲ့အထိအလုသမားဝန်ကြီးဌာနနဲ့အလုရှင်ဘက်ကဖြေရှင်းပေးမှုမရှိဘူးဆိုကာနေပြည်တော်သမရယုံကိုခြိတက်ခဲ့ကြတာပါဒီကနေ့မေလ6ရက်နေ့မှာတော့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကအလုသမားခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံခဲ့ရမှာအလုသမားတွေဘက်ကအချက်3ချက်ကိုတောင်းဆိုခဲ့ပါတယ်ဒီတောင်းဆိုချက်တွေကနှစ်ချက်ကိုတော့9ရက်အတွင်းအလုရှင်နဲ့ညှိနှိုင်းပေးဖို့အလုသမားဝန်ကြီးဌာနဘက်ကကတိပေးခဲ့တာကြောင့်ဆွေးနွေးနေတဲ့9ရက်မှာအလုသမားတပိတ်ရန်နာထားမှာဖြစ်တယ်လို့လည်းအလုသမားခေါင်းဆောင်ကိုနှင်းအောင်ကပြောပြပါတယ
်လုံးဝဒီမြေပိုင်ခွင့်နဲ့ဒီကြောက်ရလာနေတာကြီးရကြီးနောက်ကျအလုရှင်ကိုဥပဒေချိုးဖောက်တဲ့လို့ရှိရင်ဘလို့ရည်ယူပေးမလဲဆိုတဲ့အချက်နဲ့ပါခင်ဗျအဲအလုပြန်လဲရရှိရေးပေါ့အလုပြန်လဲရရှိရေးနဲ့ဒီကြောက်ရလာနေတာကြီးရရှိရေးဟုတ်ကဲ့သူတို့ဒီအလုရှင်လုတ်ထုတ်တာတဲ့နေမှာဆောက်ရွေးဒီနောက်ဆုံးနေ့ရက်ရှိပေါ့အစုံနေ့ရက်ချင်းကြီးကြာခဲ့တဲ့အချိန်ကဇာကလာမျက်နှာကြီးကိုပြောတာပေါ့အလုံးရှင်အလုံးသမားတွေကိုကိုယ်နဲ့လောက်ထုတ်လိုက်တဲ့အလုံးရှင်ကိုကိုယ်ရင်းကြောင်းကဘလို့မျိုးဒီဝင်ကြီးဌာနရည်ယူပေးမလဲလို့ဆိုတော့တောင်းဆိုကြပါခင်ဗျအားလုံးတော့ကြတယ်ခင်ဗျဟုတ်လက်ရှိတောင်းဆိုတဲ့ချက်ကိုသူကဒီဟိုဘက်ကဟုတ်ကဲ့ဒီတရားဥပဒေကြောင်းကဒီအလုံးရှင်တရားဆွဲဖို့တရားဆွဲဖို့ဆိုဆိုလို့ရှင်တော့အချိန်ကာလတစ်ခုလူသူတို့ကိုပေးပါသူတို့ဒီအဆင်ပြေတဲ့စိတ်ပြီးရည်ယူပေးမယ်လို့သူပြောလာပါတယ်ဟိုကျန်တဲ့ဟိုနှစ်ချက်ကတော့ဇာကလာနေတာချင်းနဲ့အဲဒီအလုံးငန်းဝင်ကြတာချင်းကတော့သူကဒီ9ရက်ဆောက်မှာအလုပ်ရှင်တဲ့သူကြီးနဲ့လို့ပြောပါတယ်။ဒီ9ရက်ကာလအတွင်းမှာကျွန်တော်တို့တပိတ်ကိုဒီလက်ရှိဒီနေရာမှာပဲရန်နာထားမယ်။အဲဒီမှာရှိတဲ့ဟိုစာအုပ်နဲ့နေဖို့တန်ဖို့အားလုံးကဟိုဝန်ကြီးဌာနတောင်းယူမယ်လို့ပြောလာရပါတယ်။အဲလက်ရှိကျွန်တော်တို့သဘောတူညီထားတာတော့လက်ရှိဒီဖုန်းကြီးကျောင်းမှာပေါ့သူတို့ကိုင်းပြီးတော့စာဖို့နေဖို့အတွက်အကုန်စီစဉ်ပေးမယ်ဆိုပြီးတော့ဝိဇနာဘကသဘောတူထားတယ်။
အေဗီလာကုံကစပြီးတပတ်ခန့်ကြာတဲ့အထိစကိုင်းတိုင်းကနေမန္တလေးတိုင်းနေပြည်တော်ကိုခြိတက်နေတဲ့အလုသမားတပိတ်ကိုလန်ခီးတလျှောက်မှာအာနာပိုင်နေဘက်ကတားဆီးပိတ်ပင်ခဲ့ပြီးမဲ့ဆက်လက်ခြိတက်နေခဲ့ကြတာပါ။လန်ခီးမှာအလုသမားတွေဝင်ရောက်တဲခုန်နေတဲ့ခုံကြီးကျောင်းတွေကိုလည်းလက်မခံဖို့အတွက်ပြားပေးမှုတွေရှိခဲ့ပါတယ်။တေချောတဲ့စစ်ရုံကအလုသမားတွေဟာအလုထုတ်ခံရပြီးနှစ်လကြာတဲ့အထိစစ်ရုံရှိမှတပိတ်မောက်ဆန္ဒပြနေကြတာပါ။သူတို့ကိုအလုရှင်ဘက်ကရောအလုသမားဝန်ကြီးဌာနဘက်ကပါ ြေရှင်းပေးမှုမရှိဘူးဆိုကအခုလိုမျိုးချီတက်လမ်းလျှောက်ပြီးဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့လည်းဆိုပါတယ်သူတို့ရဲ့ဥတီချက်ကတော့နေပြည်တော်မှာရှိတဲ့သမရယုံကိုဥတီချီတက်နေတာဖြစ်ပြီးအစိုးရအသစ်ကိုစန့်ကျင်နေတာမဟုတ်ပဲသူတို့ပြည်ထနာကိုတရားမျှတစွာဖြေရှင်းပေးဖို့အတွက်တောင်းဆိုဖို့သာဖြစ်တယ်ဆိုပြီးပြောဆိုကြပါတယ်ရှင်
တမတော်ကိုအစိုးရတပ်ရခိုင်လက်နက်ကန် AA အဖွဲ့ကိုရခိုင်တမတော်လို့ MRTV 4သတင်းဌာနကသုံးဆွဲထုတ်လွှင့်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။တမတော်ကိုအစိုးရတပ်လို့ခေါ်ဝေါ်သုံးဆွဲတာမှားယွင်းတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ဒီလိုသုံးဆွဲတာကြောင့်တမတော်ရဲ့ပုံရိပ်နဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလား။အခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2923812555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
ဒီအမေရိကန်တန်ရက်ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။အခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်လည်းအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံသားပြဿနာတွေကိုမြန်မာနိုင်ငံသားဥပဒေနဲ့အညီစီစစ်ဆောင်ရွက်ဖို့အကြောင်းကိုပြောပြပေးပါအောင်မယ်။1982ခုနှစ်မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားပြဿနာတွေကိုမြန်မာနိုင်ငံတော်ဝန်မှဒီဥပဒေနဲ့အညီထိထိရောက်ရောက်စစ်စစ်ဆောင်ရွက်ပေးနိုင်ဖို့ရခိုင်လွှတ်တော်အမတ်ကအစိုးတင်သွင်းခဲ့ပါတယ်။ဒီအစိုးကိုလက်ခံဆွေးနွေးဖို့လဲလွှတ်တော်ဘက်ကသဘောတူထားပါတယ်။လက်ရှိမှာဒီနိုင်ငံသားဥပဒေကပြည့်ပြည့်စုံနေပေမဲ့တကယ်လိုက်နာမှုအားနည်းနေတာတွေရှိတဲ့အကြောင်းတခြားနိုင်ငံတွေနဲ့နယ်မြေချင်းထိစပ်နေတဲ့ရခိုင်နဲ့ရှမ်းဒေသတွေမှာလက်ပေးလက်ယူနဲ့တစ်ဖက်နိုင်ငံသားတွေကိုနိုင်ငံသားပေးထားတာတွေရှိတယ်လို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကထောက်ပြနေကြတာပါ။ဒါတွေကိုဒီအကြောင်းအနေနဲ့ပတ်သက်လို့ VOE မြန်မာပိုင်းသတင်းတောက်မိခါကစူးစီးတင်ပြပေးထားပါတယ်ရှင်
။နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအတွက်နိုင်ငံသားစစ်စစ်ရေးဟာအလွန်ရေးကြီးပြီးဥပဒေအရမဖြစ်မနေစီရင်ရမယ့်လုပ်ငန်းစဉ်ဖြစ်တာကြောင့်အခုလိုအစိုးတင်တာဖြစ်တယ်လို့အစိုးတင်သွင်းသူရခိုင်ပြည်သူ့လွှတ်တော်အမတ်ဒေါက်ခင်စောဝေကလွှတ်တော်မှာတင်ပြသွားတာပါ။လက်ရှိတည်ဆဲနိုင်ငံသားဥပဒေနဲ့ပတ်သက်ပြီးလွှတ်တော်မှာသူကအခုလိုတင်ပြခဲ့ပါတယ်
။နိုင်ငံတော်အစိုးရအနေဖြင့်နိုင်ငံတော်ပြည်စည်းရေးလုပ်ငန်းကိုအချိန်နဲ့တပြေးညီထိကျအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်မတည်ငြိမ်မှုများကိုလည်းကြုံတွေ့နေရပြီးမှဝန်းနေပြန်ဖြစ်ပါတယ်။ထို့သောစိတ်စိတ်ခဲယူပါမကယာယီတက်တဲ့ခံစားမဲ့အဖြူကက်များကိုတိစရေတုတ်ပက်ခဲကြောင်းနဲ့မလိုလားအပ်တဲ့နောက်ဆက်တွဲပြဿနာများဖြစ်ပေါ်လာခဲ့ရပါတယ်။
တခြားနိုင်ငံတွေနဲ့နယ်မြေချင်းထိစပ်နေတဲ့ရခိုင်နဲ့ရှမ်းဒေသတွေမှာနိုင်ငံသားစစ်ဆေးမှုနဲ့ပတ်သက်ပြီးအငြင်းပွားမှုတွေရှိနေပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်တွင်နိုင်ငံသားစစ်ဆေးရေးလုပ်ငန်းတွေမှာမပြေမလည်ရှိခဲ့ပြီးအငြင်းပွားစရာတွေကြောင့်ရခိုင်လွတ်တော်အမတ်တွေကဥပဒေအရတိကျစွာစစ်စစ်ဖို့တောင်းဆိုတိုက်တွန်းမှုတွေရှိခဲ့တာပါ။တစ်ဖက်မှာလည်းဒီလိုစစ်စစ်ရာမှာလူခွင့်ရေးကိုထိခိုက်စရာတွေရှိနိုင်တယ်ဆိုပြီးစိုးရိမ်ဝေဖန်မှုတွေရှိနေပါတယ်။ရခိုင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့နိုင်ငံသားစစ်စစ်မှုဟာလူခွင့်ရေးနဲ့မသက်ဆိုင်ဘူးလို့ညင်ချက်ထုတ်ပါတယ
်။နိုင်ငံသားစစ်စစ်ရေကတော့ဟိုနိုင်ငံတိုင်းမှာရှိပါတယ်။အဲတော့နိုင်ငံသားစစ်စစ်ရေလုံငန်းဟာကျွန်တော်တို့လူအခွင့်အရေးနဲ့မဆိုင်ဘူးလို့ကျွန်တော်မြင်တယ်။လူအခွင့်အရေးဆိုတာကလူတစ်ယောက်ဖြစ်လာရင်တော့သူ့မှာလူခွင့်နဲ့ပတ်သက်တဲ့ရပိုင်ခွင့်တော့ရှိမှာပေါ့။ဒါပေမဲ့နိုင်ငံသားဖြစ်ခွင့်ဆိုတဲ့ရပိုင်ခွင့်သူ့မှာရှိရှိမှရှိနေ။ဒါပေမဲ့ဘယ်နိုင်ငံမှမသူနိုင်ငံသားနိုင်ငံရှားသားအဲ့နိုင်ငံသားဆိုတာဖွဲခြားတဲ့လူငန်းတွေဆိုတာ
ဒီပြင်နိုင်ငံသားစစ်ဆေးရမှာတစ်ဖက်နိုင်ငံသားတွေဘက်ကလက်ပေးပြီးနိုင်ငံသားဖြစ်လာအောင်လှုပ်ဆောင်မှုတွေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ရှမ်းပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်စိုက်တီဟာကျော်ကတော့
အခုဆိုရကြတော့ခုမှစပြီးတာဝန်ယူတယ်ဆိုတော့ဘယ်လိုဆောင်ရမလဲသူဘယ်လိုမူဝါဒနဲ့ဆောင်ရမလဲဆိုတော့လောလောဆယ်တော့ပြောလို့မရသေးဘူးပေါ့။လာဝကဆိုတာကတော့ခံရများတော့သိနိုင်တဲ့လူတွေကမဟုတ်ဘူးနေရတော့ကြတာဒီတခြားတော့မျိုးတွေကပတ်စံဘလောက်သေးလိုက်ရတာပဲ။မျိုးတွေကကျွန်တော်တို့ကတော့အောက်ချင်မှတည်းနေရာတွေးကြုံနေရတဲ့ကိစ္စတွေဖြစ်ပါတယ်။ကြည့်တိုင်းလားအစ်စ်တွေကြတော့ဒီကေလှုပ်တဲ့နေရာမှာခက်ခဲပြီးတွေးနေရတာပေါ့။အာမန်ကန်ပဲ
။တီစဲ1982ခုနှစ်နိုင်ငံသားဥပဒေကိုတေချာစွာအတိတ်ပွဲဖွင့်ဆိုပြီးမှသာစီစစ်တင်ကြောင်းလက်ရှိမှာနိုင်ငံသားပြုနိုင်ငံသားအဲ့နိုင်ငံသားတွေကိုအတိတ်ပဲဖွင့်ဆိုတာမှာအမျိုးမျိုးကွဲပြားမှုတွေရှိနေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကပါတီဥက္ကဋ္ဌဦးကျော်မင်းကတော့အခုလိုတုံ့တက်ပြောဆိုပါတယ်
အဲ့တော့ဒီဥပဒေကိုတယောက်ကတစ်မျိုးဆက်ပြည့်ဖွင့်ဆိုတော့ကမာသမားရှိတဲ့ဥပဒေပညာရှင်များသ ရောဟန်ကြအဖွဲ့အစည်းတွေကလာကိုယ်စားလှယ်များရခိုင်အဖွဲ့အစည်းကကိုယ်စားလှယ်များကျူတင်မြန်မာအစိုးရကကိုယ်စားလှယ်များပါဝင်ပြီးတော့ဒီကိစ္စကိုကျူတင်ရှင်းရမယ်ဥပဒေအတိပ္ပယ်ဘယ်လိုရှိတယ်လဲဘယ်သူကနိုင်ငံသားယုံလဲဘယ်သူကနိုင်ငံသားမဟုတ်ဘူးလို့ပြောမလဲဆိုတာအဓိကအရေးကြီးတဲ့စိတ်စားဆင်းနေတယ်အဲ့တော့အဲ့ဒါချင်းလေးမှဒီနိုင်ငံသားစိတ်စားကိုအပေါ်တည်ပေါ်ရင်နိုင်ငံမှာရှိတဲ့လူတို့ကပူးပေါင်းဆောင်ရွက်မှာပေါ့အဲ့ဒီအမျိုးသားမှတ်ပုံတွေကိုဖတ်ဆောင်ပေးလို့ဖူးလို့တော်မတရားရယူထားတာပါလို့ပြောလာရင်အဲ့ဒါတရားစားနေရစားတော့အတော်မှန်ပါလိမ့်မယ်အဲ့ဒါတန်းချီတော့လူကဖတ်ဆောင်ပေးလို့ရတာမဟုတ်ဘူးအဲ့ဒါစီစီဘောတော်ဦးချင်းစီစီပါကိုတော်ကလည်းစီစီဘောတော်ပြည်သူလူထုကိုစီရင်ပေးမယ်အစိုးရကိုကူညီမယ
်လက်ရှိမှာမြန်မာနိုင်ငံသားဟုတ်မဟုတ်မစစ်စေးနိုင်တာကြောင့်ယာယီတပ်တွေကန်ကတ်ထုတ်ပေးထားသူမှာ9သိန်းကျော်ရှိနေပြီးဒီထဲမှာရခိုင်ဒေသတစ်ခုတည်းမှာတင်ယာယီတက်တေကန်ကက်၄သိန်းကျော်ထုတ်ပေးထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ဘာကက်ကူမှကန်ဆောင်ထားခြင်းမရှိသူတွေလည်းရှိနေတယ်လို့ထောက်ပြမှုတွေရှိနေပါတယ်ရှင်
။မေခဆောင်ဆက်တင်ပြခဲ့တာပါရှင်။အခုသမရဦးထင်ကျော်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အကြောင်းကိုထုတ်လွှင့်ပေးပါတော့မယ်။မြန်မာသမရဦးထင်ကျော်ဟာနိုင်ငံတော်သမရအဖြစ်နဲ့လာအိုနိုင်ငံကိုဒီကနေ့တွားရောက်ခဲ့ပါတယ်။ဒါဟာအစိုးရတစ်တက်လာပြီးတဲ့နောက်ပိုင်းသမရရဲ့ပထမဦးဆုံးနိုင်ငံတော်ခီးစဉ်ဖြစ်ပြီးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းလိုက်ပါသွားခဲ့ပါတယ်။သမရဦးထင်ကျော်ရဲ့လာအိုနိုင်ငံခီးစဉ်နဲ့ပတ်သက်လို့တုံ့တက်ချက်တွေကိုတော့ကိုရနိုင်ကတင်ပြပေးထားပါတယ်ရှင်။
နိုင်ငံသမရဦးထင်ကျော်ဟာလာအိုနိုင်ငံသမရရဲ့ဖိတ်ကြားချက်အရဒီကနေ့တောက်ချာနေ့မနက်ကလာအိုနိုင်ငံကိုသွားရောက်ခဲ့ပါတယ်။ဒါဟာ NLD အစိုးရတက်တက်လာပြီးနောက်ပိုင်းသမရဦးထင်ကျော်ရဲ့ပထမဆုံးနိုင်ငံတကာခရီးစဉ်ဖြစ်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့လိုက်ပါသွားခဲ့ပါတယ်။လာအိုနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့နိုင်ငံကြားကုန်သွယ်ရေးယင်းနှိမ့်နှံမှုပညာရေးနဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေပို့ပြီးလှုပ်ဆောင်သွားဖို့နိုင်ငံသဘောတူခဲ့ကြသလိုမြန်မာနဲ့လာအိုနိုင်ငံကြားတိုက်ရိုက်လေကြောင်းခရီးစဉ်ပြေးဆွဲရေးကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့ဖော်ပြခဲ့ပါတယ်။ပြေးဆွဲနိုင်မှုကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်နိုင်ငံကြားအရင်ကဥပပေါင်းဆောင်ရွက်ခဲ့တာတွေအပေါ်မှာတစ်ဖက်နဲ့တစ်ဖက်အတိမတ်ပြုခဲ့သလိုဒေသတွင်းနိုင်ငံကကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။သမရဦးထင်ကျော်ရဲ့လာအိုနိုင်ငံခရီးစဉ်နဲ့ပတ်သက်ပြီးမြမအရေးလေးလာသူဦးအောင်သူငိန်သုံးသက်တာကတော့
ကျွန်တော်တို့အာဆီယံဥက္ကဋ္ဌဖြစ်နေတဲ့အတွက်ကြောင့်ဒီလာအိုတော့တွေ့ရလို့တော့တခုယူဆပါတယ်အထူးသဖြင့်တော့လာအိုနဲ့ကျွန်တော်တို့ဂျာတယ်မှာဟိုဆက်ဆံရေးရလဲပိတ်လေးအများကြီးတော့မရှိလာပါဘူးစီးပွားရေးရလူမှုရေးရနိုင်ငံရေးရပေါ့နော်ဆိုတော့တခုပဲစဉ်းစားစရာရှိတာကအခုအာဆီယံဥက္ကဋ္ဌဖြစ်နေလို့သွားတာမျိုးလည်းဖြစ်နိုင်တယ်ဆိုတော့နောက်တစ်ခုကကျတော့အစိုးရပြည်အနေနဲ့သူတို့ရဲ့ဟိုနိုင်ငံတကာရေးရကိစ္စတွေစပြီးတော့ဟိုလှုပ်ရှားတာမျိုးလည်းဖြစ်နိုင်တယ်လို့ယူဆပါတယ်ဒီလောက်ပါပဲခင်ဗ
ျလက်ရှိမှာလာအိုနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလက်ကျဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်စစ်ဆိုးရတက်တန်းတလျှောက်လူခွင့်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာအတိုင်းအဝန်ရဲ့ဝေဖန်တာတွေခံရတဲ့ကြားကနေအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့တဲ့မြန်မာနိုင်ငံအနေနဲ့လက်ရှိ NLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာအာဆီယံအဖွဲ့အတွင်းဘလောက်ထိဥဆောင်ပါဝင်နိုင်မလဲဆိုတဲ့အပေါ်မှာတော့ဦးအောင်သူငင်းကအခုလိုပြောပါတယ်
ဆိုတော့အာဆီယံမှာကဒီလိုဗျဟိုနိုင်ငံတွေအားလုံးက consensus လို့ခေါ်တဲ့အားလုံးကြည်လည်သဘောတူပြီးမှဆုံးဖြတ်လုပ်ကိုင်တဲ့ဟာမျိုးပေါ့ဆိုတော့အဲ့လိုအနေအထားမှာကြတော့အာဆီယံကသဘောတူညီချက်ရဖို့ဆိုလို့ရှိရင်သူကတစ်ခါလေအချိန်ယူရပါလေနှေးပါလေဆိုတော့အဲ့တော့အာဆီယံထဲမှာတည်တာလာကတော့ခုနပြောသလိုကျွန်တော်တို့ကသိပ်ပြီးတော့ကိုယ့်ရဲ့ကိုယ်စားကိုယ်စားဒီလောက်ကြီးပြနိုင်မယ်ကျွန်တော်မထင်ဘူးဆိုတော့ဒါပေမဲ့တခုရှိတာကအခုဒီ2015နှစ်ကောင်ကစလို့ဖြစ်လာတဲ့ EEC ကိစ္စပေါ့ကျွန်တော်တို့အာဆီယံစီးပွားရေးဒီဟိုလူမှုအတိုင်းဝိုင်းလို့ခေါ်ကြတဲ့ဟာပေါ့နော်ဆိုတော့အဲ့ဒီကိစ္စမျိုးမှာတော့ကျွန်တော်တို့ဘက်ကပို့ပြီးတော့ဟိုဘာခေါ်မလဲရှေ့လျှောက်လုံးမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကပိုလုံးနိုင်တဲ့အနေအထားရောရှိမယ်ထင်ပါတယ
်။အာဆီယံအနေနဲ့ဒေါက်ဆန်းစုကြည်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ကမ္ဘာကောင်းဆောင်ဆိုတဲ့အနေအထားတွေကိုအသုံးပြုပြီးတော့အာဆီယံရဲ့ကမ္ဘာအခမ်းအနားကိုလုံးနိုင်မယ်ဆိုရင်တင့်တော်တယ်လို့မြန်မာရေးလှူရှားသူဒေါက်တာနိုင်အောင်ကပြောပါတယ်။ဒါမှလည်းအာဆီယံရဲ့လက်ရှိမူဝါဒတွေအပေါ်မှာပြောင်းလဲနိုင်ဖို့ကိစ္စမှာတော့အခက်အခဲတွေရှိနိုင်တယ်လို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်။မလွယ်ဘူးဆိုတာကဒီလိုလေအခုကတော့ဒီအလုံးကဒီဗမာဂျာမနီဝါဒကိုသွားနေကြတယ်လို့ပြောနေတယ်ဆိုပေမဲ့လို့အဓိကတော့စီဝါရေးဦးစားပေးကအာဆီယံအခြေခံစီဝါရေးဦးစားပေးပဲဆိုတော့ငိုရင်းကလည်းဒီဒီဇိုင်းတီဗီနဲ့ဟိုဝင်မဆွတ်ချခြင်းဆိုတဲ့ဥစ္စာမှာဗမာပြည်လည်းခံလာတာရှိတာပေါ့နော်ဆိုတော့သူတို့တစ်ချိန်တော့မှဒီလွတ်မြောက်ပေးဖို့အတွက်ကိုတင်းပုံမှန်နေနေပြောရတဲ့မဝေပန်ရဲတဲ့ဒေါ်စုကဒီမိုကရက်တစ်နိုင်ငံမှာကောင်းမှဖြစ်လာတယ်ဆိုတဲ့ဒီဇိုင်းတည်းမှာပဲသူ့နိုင်ငံထဲမှာရှေ့လူခွေရင်းမှာတန်းနိုင်ငံဆိုလို့ရှိရင်ဒါဆက်အနာရှင်စတဲ့အောက်ပြန်ရောက်နေတယ်ဆိုတော့အဲ့လိုအခြေအနေမျိုးမှာသူတို့တက်လာတဲ့ကိုယ်စားလှယ်တွေကလည်းဒီဒီမိုကရေစီအာဆီယံတက်မှာဒီမိုကရေစီရီဖောင်းဆိုတော့ပြောင်းနိုင်ဖို့အနေအထားမျိုးနောက်ဒေါ်စုဘက်ကလည်းပြောနိုင်ဖို့အနေအထားမျိုးပြတ်ခဲဥမှာပဲ
။ဒါမှမဟုတ်အာဆီယံရဲ့လက်ရှိမူဝါဒတွေအပေါ်မှာပြောင်းလဲနိုင်ဖို့ကိစ္စမှာတော့အခက်အခဲတွေရှိနိုင်တယ်လို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်။ မြန်မာသမ္မတဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ဟာဒီကနေ့ညနေပိုင်းမှာတော့လာအိုနိုင်ငံကနေမြန်မာနိုင်ငံကိုပြန်ရောက်လာပြီလို့သိရပါတယ်ခင်ဗျာ
။သမ္မတဦးထင်ကျော်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ပေါ်တုံ့တက်ချက်ကိုကိုရနိုင်စုစည်းတင်ပြခဲ့တာပါ။အခုထိုင်းနိုင်ငံအတွင်းကအသေးစားအိမ်တွင်းဆက်မှုလုပ်ငန်းတစ်ခုမှာမတော်တဆပေါက်ကွဲမှုကြောင့်မြန်မာအလုပ်သမားတချို့သေဆုံးခဲ့ရတာကိုပြောပြပေးပါမယ်။ထိုင်းနိုင်ငံဘာကောက်မြို့ကနေ132ကီလိုမီတာဝေးတဲ့ထိုင်းနိုင်ငံအလဲပိုင်းစူဖန်ဘူရီပြည်နယ်ထဲမှာနှစ်သက်ကူကာလတွေမှာတုံးလေရှိတဲ့မီရှူမီပန်ပြောက်အိုးနဲ့ရန်တွေတရားမဝင်ထုတ်လုပ်နေတဲ့အိမ်တွင်းဆက်မှုစက်ရုံတစ်ခုမှာကြာသာပတင်းညညာကမီးလောင်ပောက်ကွဲမှုကြောင့်မြန်မာအလုသမား6ယောက်သေဆုံးပါတယ်မြန်မာအလုသမားဆိုတာကိုအိမ်နီးချင်းတွေအပြောအရသာသိရသေးပြီးသူတို့ရဲ့နာမည်နဲ့နေရက်လိပ်စာတွေကိုတော့စုံစမ်းနေဆဲပဲလို့ဆိုပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်
ထိုင်းနိုင်ငံစူဖန်ဘူရီပြည်နယ်ဦးထောင်မြို့နယ်အတွင်းကအိမ်တလုံးမှာပောက်ကွဲစေတတ်တဲ့မီးရှူမီးပန်းတွေပျောက်အိုးတွေရမ်းနေတူလောင်ထားပြီးနှစ်သက်ကူကာလတွေမှာအသုံးပြုတဲ့ပစ္စည်းတွေတရားမဝင်ထုတ်လုပ်ရောင်းချတဲ့အိမ်ဆက်ယုံလေးတစ်ခုပောက်ကွဲမှုဖြစ်ပွားခဲ့တာပါအဲ့ဒီလိုပောက်ကွဲမှုတွေကြောင့်မြန်မာပြည်သား6ဦးသေဆုံးသွားခဲ့တာဖြစ်တယ်ဆိုပြီးအဲ့ဒီနယ်မြေကမြန်မာနိုင်ငံသားတဦးကရှင်းပြပါတယ်
သူတို့လောက်တဲ့နေရာမှာကလေးကြတော့ဟိုဒီမိုင်းဖောက်တဲ့ဥစ္စာကိုသူတို့လောက်တယ်ဟုတ်လားမိုင်းဖောက်တဲ့ဥစ္စာပြီးမှမှသူများနေမိုင်းနေဖောက်ရတယ်ဟုတ်လားပြီးမှရွေးရှမ်းလို့ခေါ်တာတော့ထိုးလေသူတို့လောက်ကြတယ်ဟုတ်လားအဲ့ဒီဥစ္စာတွေအဲ့ဒီဥစ္စာတွေလောက်ပြီးတော့နောက်ပြီးတော့ဆိုတော့အဲ့ဒီမှာပဲသူတို့အဲ့ဒီမှာပဲသူတို့စားဆိုတော့ပလေးတွေကပြောတယ်တမျိုးဖြစ်မှဆိုတော့သူတို့ထမင်းတွေဟေးတွေချက်တဲ့အချိန်မှလားနောက်ပြီးတော့သူတို့ဆလိုက်တဲ့ဘာတွေတောက်လို့လားအဲ့ဒီသူတို့လောက်တဲ့အလောက်သွားထိပါတာလားအဲ့ဒါမီးလောင်တဲ့တိုင်းလေဟုတ်လားဆိုင်တဲ့လူတွေကတရားမှမရှိဘူး6ရက်လောက်ဆို6ရက်လောက်သိသွားတယ်ဟုတ်လားကြားတာတော့ဟိုဒီမိုင်ဖောက်လို့မျိုးပေါ်ကဒုံဒုံဒုံသူတို့ကြားတာစိုက်တဲ့မှာဆယ်ဘိတ်ကဟိုဒီကာဘိတ်ပေါက်လို့လားလို့ကြဲသူတို့လည်းမတော်ကြည့်ရဘူးပေါ့အဲ့မျိုးဆိုတော့အကလုံးမီးလောင်ရတယ်ဆိုတော့အဲ့ဒါစစ်သားတွေပလိတ်တွေလာဆိုကြည့်တဲ့ခါကျတော့ဘာမှမကြံ့တော့ဘူးအဲ့ရတိုက်ဟိုဒီပဲကြံ့တော့တာပေါ့အဲ့ဒီလေအကလုံးမိလာပါလေတခုမှမတန်တော့ဘူးပါဒီပါဒီနဲ့မိန်းကလေး၄ရာရောက်ကြလင်းနေရောသူတို့ဒီဥစ္စာအရဘလို့ဆိုတော့ဗာတက်သေးမှမရှိတော့ဘူးလေသူတို့အဲ့ဒီမိုင်းဒီမိုင်းဘုံပေါက်လို့မျိုးပေါ့ပေါက်ထဲလာဆိုတော့အကလုံးမိတွေလောင်သွားတယ်ဟုတ်လားမိတွေလောင်သွားတယ်ဆိုတော့ဘဒူးအရွှေမျိုးလဲဘဒူးလဲလဲသူတို့လည်းမသိတော့ဘူးဆိုတော့သူတို့သိရတာဗမာပြည်သားပဲမိန်းကလေး၄ရာရောက်ကြလေးရနေရော
ပောက်ကွဲမှုတွေကြောင့်အိမ်တလုံးလုံးအားလုံးပျက်စီးခဲ့ပြီးအိမ်တိုင်တွေတော့ပဲကျန်နေတော့တယ်လို့အဲ့ဒီအိမ်မှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေရဲ့ရုပ်ပြက်ဆင်းပြက်ဖြစ်နေတဲ့အလောင်းတွေကိုသာတွေ့ရှိရတော့တယ်လို့ဆိုပါတယ်။သူတို့တွေအနေနဲ့မြန်မာပြည်သားတွေဟုတ်မဟုတ်ဆိုတာကိုတော့အဲ့ဒီအနီးနားကအိမ်နီးနားချင်းတွေနဲ့ဈေးဆိုင်တွေကပြောပြကြပြီးမြန်မာလူသမားတွေဖြစ်ကြတယ်ဆိုတာကိုအတည်ပြုကြပါတယ်။ဒါပေမဲ့သူတို့တွေကိုဘသူတွေကအိမ်ငှားပေးထားတယ်လဲဆိုတဲ့အထောက်အထားတွေဘသူတွေကဒီအလုပ်ကိုခိုင်းစေခဲ့တယ်လဲဆိုတဲ့အထောက်အထားတွေကိုတော့ရဲနဲ့စစ်တပ်ကစုံစမ်းနေစေဖြစ်တယ်လို့လည်းပြောပြပါဗျ
။သူတို့အဲ့ဒီမှာထွက်ထွက်ဝွေဝေတော့အဲ့ဒီမှာဈေးဆိုင်ဈေးရောင်းတဲ့ရှိတယ်ဟုတ်လား။အဲ့ဒီဈေးရောင်းတဲ့ဆိုင်မှာပြောတယ်သူတို့ဒီဘော့အဲ့ဒီမှာပဲဘော့ဆန်နေလောက်ဝယ်စားကြတယ်ဆန်တို့စီတို့ကနော်ဈေးဆိုင်မှာလောက်ဝယ်စားကြတာပေါ့အဲ့ဒီနေရာမှာ။ရှိတာသူတို့ဟိုဒီတထေးတွေငါထားပြီးတော့အဲ့ဒီအိမ်မှာသူတို့အလုပ်လုပ်ကြတယ်ဟုတ်လား။ဒီအိမ်မှာငါပေးပြီးတော့သူတို့အဲ့ဒီမှာလုပ်ကြပြီးတော့အခုလည်းပလိတ်တွေရှာနေတယ်လေဘူးတွေဟိုဒီငါထားတာလေ။နာတော့လည်းတစ်ချက်ဟိုဒီလာတာကလည်းကြတော့ရှိရလေသူတို့တထေးရှိတယ်အဲ့ဒီတထေးကိုရှာရမယ်လေရှာပြီးတော့ဆိုရင်အဲ့ဒီကလေးတွေကိုသူတို့ငားထားတယ်တလောက်ဘလောက်နဲ့လဲအဲ့ဒီမှာအလုပ်ပြီးလှုပ်ခိုင်းတယ်ဟုတ်လားခြောက်ရောက်မှာအဲ့ဒါအခုကဒီဘက်ကပလိတ်တွေကရှာနေတယ်အဲ့ဒီတထေးကိုခြောက်ရောက်လို့တွေသွားတယ်ဆိုတော့အဲ့ဒါဘဒုသွားမေးရမလဲပလိတ်တွေကလည်းမေးလို့မရအဲ့ဒါသူတို့လိုက်ရှာပြီးတော့ရှာနေတာပေါ့ရှာနေတာဆိုတော့ဒီကလေးတွေကိုဘဒုအလုပ်လာလှုပ်ခိုင်းတာလဲသူတို့တထေးရဘသူလဲဘသူသူတို့ငားတာလဲ
မြန်မာနိုင်ငံသားတွေသေဆုံးမှုနဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကအလုသမားတန်အရာရှိဦးအောင်ကိုတန်းကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့အခြေအနေတွေစုံစမ်းစစ်ဆေးနေစေဖြစ်တာမို့အချက်အလက်အစုံလင်မရရှိသေးဘူးဆိုပြီးပြောပြခဲ့ပါတယ်ရှင်
မအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအီးမေးလ်ကတဆင့်ဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့2323825554ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်မ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မေလ6ရက်တောက်ကြနေ့ညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့သတင်းပတ်ဆင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ကြရမှာပါ။ဒီစီစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။public service ဆိုတဲ့လူမှုအကျိုးပြုသတင်းယူမှုကဏ္ဍကပုလစ်စာရွှေတစိမ့်စုကိုဒီနှစ်အတွက် AP သတင်းဌာနစုချီးမြှင့်ခြင်းခံခဲ့ရပါတယ်မြန်မာနိုင်ငံသားအများစုဖြစ်တဲ့လူကုန်ကူးခံရသူတွေဟာအင်ဒိုနီးရှားကျွန်းတစ်ကျွန်းမှာတငါသည်တွေဖြစ်အတင်းအဓမ္မကျွန်းပြုတ်စေခိုင်းနာခံနေခဲ့ကြရတဲ့အကြောင်းစုံစမ်းဖော်ထုတ်ပြီး Seafood from Slaves ကျွန်းတွေစီကပင်လယ်စားဆိုတဲ့သတင်းကိုရေးသားဖော်ထုတ်ခဲ့ကြတာပါအခုလိုအဖြစ်မှန်ကိုကဘာကသိအောင်တင်ပြနိုင်ခဲ့တဲ့အတွက်ကျွန်းပြုတ်ခံနေရသူပေါင်း 2,000 ကိုကယ်တင်နိုင်ခဲ့ပါတယ်ဒီသတင်းကိုစုံစမ်းထောက်လှမ်းခဲ့ကြတဲ့ AP သတင်းတောက်၄ဦးစလုံးဟာအမျိုးသမီးတွေဖြစ်ကြပြီးတူကတော့ကချင်တိုင်းရင်သူအက်စတာထူဆန်ဖြစ်ပါတယ်သူ့ရဲ့သတင်းယူမှုအတွေ့အကြုံနဲ့ပတ်သက်လို့အက်စတာထူဆန်နဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်းကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
အစ်စတူဆန်တို့ရဲ့ AP သတင်းဌာနကဒီလူမှုအကျိုးပြုကဏ္ဍမှာသတင်းမှန်ကိုထုတ်ဖော်ပေးနိုင်ခဲ့တဲ့အတွက်ကြောင့်ဒီနှစ်ပူလစ်ဇာဆုချီးမြှင့်ခံရတဲ့ဒီ Seafood from Slaves ပေါ့နော်ကျွန်းဝီထံကရတဲ့ပင်နေစာဆိုတဲ့သတင်းဓာတ်ပုံတွေတကထွက်လာတဲ့အခါမှာကျမတို့တွေ့ရတာကတချို့ပုံတွေထဲမှာဆိုရင်လူတွေကိုထောင်ချောက်နဲ့ချထားတာတွေတွေ့ရပါတယ်အဲ့လိုထောင်ချောက်နဲ့ချထားတဲ့လူတွေနဲ့ရောအစ်စတူတွေ့ဆုံမိမြန်ခွင့်ရခဲ့ပါလားရှင
်။ဟုတ်တယ်သိခဲ့ရပါတယ်။ဒီမှာအဲ့ဒီညနေမှာကျမဗမာတချို့နဲ့အဲ့ဒီချမင်းဆိုင်တဆိုင်မှာတွေ့ရတဲ့အတွက်ကြောင့်မလို့ကျမတို့ပြောတယ်ကျမတို့နောက်နေ့ကျရင်မြန်မာအများကြီးရှိတဲ့နေရာကိုခေါ်သွားပေးပါ။ကျမအဲ့ဘက်မှာကွန်မြူနီရှိမှလည်းမသိဘူး။ညတကောင်ဆိုတော့မောင်မဲနေရောဘာမှလည်းမသူကကျွန်းနဲ့ကျွန်းရှင်နဲ့တစ်ဖက်ကတော့ယူတာတစ်ဖက်ကတော့ဒီကွန်မြူနီပေါ့။အဲ့ဒါနဲ့နောက်မနေ့ကျတော့ကျမတို့ဒီမြန်မာအကောင်လေးတချို့လာခေါ်ပြီးတော့မှအဲ့ဒီကွန်မြူနီဝင်းတော့ကျမတို့သွားလိုက်တယ်သွားလိုက်တော့သူကအဲ့လိုလုံခြုံရေးစောင့်နေလူရလည်းအများကြီးပဲအဲ့ဒါနဲ့အဲ့ထက်သူကဝင်သွားတယ်သူကလည်းကြောင်သွားတာပေါ့အဲ့ဒီကွန်မြူနီကိုလည်းလူစိမ်းကတခါမှဝင်ပြီးတော့မဟုတ်တော့အဲ့လိုကြောင်ပြီးတော့မှသူကဝင်ခွင့်ပြုလိုက်တယ်ဝင်ခွင့်ပြုတယ်ကျမကွန်မြူနီဝင်းကဒီ site 6ထပ်ပတ်လည်ဝင်းရံထားပြီးတော့အလေတက်တက်မှကျတော့ site ပူလေးရှိတယ်အဲ့ site ပူကသူကထောင်ချောက်ပေါ့ကျမအော်တော့ရတယ်။နင်ကွန်မြူနီဝင်လည်းပြောသေးတယ်။ထောင်ကလည်းရှိတယ်ပေါ့နော်။အဲ့ဒါနဲ့တို့ကခေါ်တော့အမအဲ့ဒါတည်းမကတည်းကရှိသေးတယ်။ဆိုမှအဲ့ထောင်ရှိကိုရောက်သွားတော့ကျမမြန်မာပြည်သား15ယောက်လောက်ထောင်ထဲမှာရှိနေရကိုတွေ့ရပေါ့နော်။အဲ့ဒါနဲ့ကျမထိုင်လိုက်ပြီးတော့မှကျမတို့ကအဲ့လို recording တွေလုပ်လို့မရဘူး။ဘာမှစကားမပြောရသေးခင်မှာကျမကိုအဲ့လိုလုံခြုံရေးတွေခေါ်သွားတာခေါ်သွားမှဒီမှာစကားမပြောရတော့ငနေနဲ့ဆိုင်တဲ့နေရာမဟုတ်ဘူးဆိုမှအဲ့ဒါကျမတို့လုံးဝပြန်ပြီးတော့ဝင်ပြီး interview လုပ်လို့မရတော့ဘူး။မရတော့နောက်ဆုံးအဲ့ဒီဂျွန်ကအကိုတရားကိုလှမ်းပြီးပြောတယ်ဂျွန်ပြုတ်ခံရတဲ့လူနဲ့သူလဲအဲ့မဲ့ဖြစ်နိုင်မလားပေါ့ကင်မရာတိတ်တိတ်လေးနဲ့တွားပြီးတော့မှသူတို့အဲ့ဒီသူ interview လေးလုပ်ဖို့ကျမမနက်ပိုင်းမှာကျမဝင်လို့ရတဲ့အချိန်မှာတော့ဒီထောင်ကျောက်ထဲမှာထည့်ထားခံရတဲ့ဒီကျော်နိုင်ဆိုတဲ့တရားကိုကျမကင်မရာအသေးနဲ့သတ်ပုံပဲရိုက်လိုက်ရတယ်သူ interview အပြည့်စုံမလုပ်လိုက်ရဘဲနဲ့ကျမအဖမ်းခံလိုက်ရတော့အဲ့တော့ကျမအဲ့ကနေထွက်သွားလိုက်ရတယ်ဆောက်တော့လည်းရတော့နေ့နေကျတော့ကျမကိုအဲ့ဒီအကိုကြီးတယောက်သူကင်မရာအသေးလေးနဲ့ယူသွားပြီးတော့မှအဲ့ဒီအထက်လူကိုပြန်ပြီး interview သွားလုပ်ပေးတယ်အဲ့မှာကျမပြီးတော့မှပြန်ထွက်လာတဲ့ခါမှာကျမပြန်ကြည့်ရတဲ့ခါကျတော့ကျော်နိုင်ရဲ့သူ့ရဲ့တငယ်ချင်းပေါင်းပါတယ်အဲ့ထဲမှာထောင်ထဲထည့်ခံထားရတဲ့လူရဲ့ပြောပြချက်အရာသူတို့ကအလုံးမလုံးနိုင်တော့ဘူးအရန်မောတယ်၁၄နှစ်အလုံးလုံးရတဲ့တော့ကျမကိုအရန်မောတယ်ဆိုပြီးတော့မှပြောပြီဆိုရင်သူတို့ထောင်ထဲမှာထည့်တယ်ကျော်နိုင်ဆိုရင်အထူးသဖြင့်ကျော်နိုင်အဲ့မှာကျမတို့တပင်းမှာမျက်နှာပါလာတဲ့ကျော်နိုင်ဆိုရင်သူကပြောတယ်ကျွန်တော်ပတ်စံမပေးလိုက်ရတယ်ကျွန်တော်မြန်မာပြည်ပြန်ပို့ပေးပါကျွန်တော်အိမ်ပြန်ချင်တယ်လို့ပြောတဲ့တော့ကြောင့်မို့သူ့ကိုထောင်ထဲမှာထည့်ထားတာပေါ့နော်အဲ့လိုအပြစ်မရှိဘဲနဲ့သူတို့ခြောက်စားတယ်ပြီးတော့ဒီအထက်မှာရှိတဲ့ထိုင်းကပဲ့နေတဲ့ကပတိန်နဲ့အကုန်လုံးကသူတို့မှာလက်နက်အပြည့်စုံပါတယ်အဲ့လိုမလို့ဒီကျွန်ပြုတ်ခံရတဲ့လူတွေအကုန်လုံးကသူတို့မလွန်ဆန်နိုင်ဘူးကြောက်တယ် အဲ့ဒီလက်နက်တွေနဲ့ပဲခြောက်စားပြီးတော့မှတို့ခိုင်းစေတာပေါ့နော်အဲ့လိုမျိုးနှိပ်စက်တာတွေကိုတို့ကပြောပြပါတယ်ဟုတ
်ဆိုတော့ Esther ပြောတဲ့ကျွန်းကဘန်ဂျီနာလား
ဟုတ်ဘန်ဂျီနာဟုတ်ကဲ့
ဆိုအဲ့ဒီမှာမြန်မာကမ္ဘောဒီးယားလာအိုးစီဆိုမြန်မာတွေကတော့အများဆုံးပေါ့နော်ဒီမြန်မာတွေရဲ့နေထိုင်မှုဟိုအခြေအနေရောဘယ်လိုရှိပါလဲ
ဒီကျွန်းပြုတ်ခံရတဲ့လူတွေကတော့နိုင်ငံတိုင်းကလူတွေအတူတူပါပဲရှင့်အတူတူပဲဆိုမှသူတို့ရဲ့ living condition ကအရန်ကိုဆိုးပါတယ်အဲ့ဒီကျွန်းမှာသူတို့ community ဝန်ထမ်းမှာဆိုရင်တချို့ကငါးဖမ်းလေတွေကသူ့ community နဲ့သူနံပါတ်လေးတွေနဲ့ရှိတယ်အဲ့တော့သူနဲ့ဆိုင်ရာငါးဖမ်းလေတွေအပေါ်မှာအလုပ်လုပ်ရတယ်24နာရီလုပ်ရတယ်သူတို့ကျွန်းပြန်ကတ်တဲ့ခါမှာကျွန်းမှာခဏနားရတယ်နားတယ်ဆိုပေမဲ့သူတို့ကအဲ့ဒီကျွန်းအဲ့ဒီ community ဝန်ထမ်းမှာသူတို့အလုပ်လုပ်ရတယ်အမင်းတော်လည်းတို့အဲ့လိုကောင်းကောင်းမွန်မွန်မကြွေးဘောနော်ရေးလေးပါဆိုလဲရေအသက်မရှိဘူးတော်တော်လေးကိုဆိုးရပါတယ်အဲတို့ငါးဖမ်းလေးမှာဆိုရင်ပိုဆိုးတယ်ငါးဖမ်းလေးကပင်လယ်ထဲထွက်သွားတယ်တောက်ရေရေလို့တီးသက်မပါတော့တို့မှာစက်တစ်ခုရှိတယ်ဟိုပင်လယ်ရေကိုချားငံရေကိုရေချိုဖြစ်ဟိုအမီပြောင်းလဲတဲ့မျိုးတွေရှိတယ်အဲ့ဒီအစားတောက်တွေကလည်းအလွန်ဆိုးရတာဘောနော်တို့ငါးဆိုရင်ဟိုတို့ပက်ကင်းထုတ်ပြီးသားလေးကနေပုတ်သွားရင်ပုတ်သွားတာမျိုးတို့ပြီးတော့ဟိုတို့လုံးဝသုံးမရတဲ့ငါးအမျိုးအစားတွေကိုပြုတ်ပြီးတော့မှစားရတယ်သူအဲ့ဒီကျွန်းမှာနေရတဲ့နေရာကလည်းသူတို့အဲ့လိုတမန်တလင်းတွေမှာအခင်းလေးတစ်ခုပဲနဲ့အေးရတာမျိုးတွေအဲ့လိုဆိုရပါတယ်ရှင်ဟုတ
်ဆိုတော့ Esther ကတော့ပြောပြတာကတော့ထိုင်းနိုင်ငံကဆင်းရောက်ရှိလာတယ်ဆိုတော့ဗဂျီနာကျွန်းကိုသူတို့ရောက်နေတာကဘလောက်ကြာပြီလဲဘလို့နည်းနဲ့သူတို့ရောက်လာကြတာလေဆိုတာလေသိချင်ပါတယ
်ဟုတ်ကဲ့သူတို့ကသုံးမှအဖြစ်တော့ဒီမြန်မာပြည်မှာရှိနေတဲ့လူတွေပါဒါပေမဲ့ဒီလူကုန်ကူးတဲ့လူတွေကတအားဆင်းရဲတဲ့တရားဥပဒေတိုင်းတို့ရခိုင်ပြည်နယ်တို့ victims အများဆုံးဟိုကြီးလိုက်မယ်ဆိုတော့အဲ့ဒီဘဝတွေကလူတွေကိုသူတို့ကသွားပြီးတော့မှအလုပ်ကင်ခွင့်လမ်းမျိုးတော့ပြောပြတာပေါ့အဲဒီထိုင်းနိုင်ငံမှာအလုပ်တွေလုပ်ရမယ်စက်ရုံတွေမှာပဲလုပ်ရမှာ biscuit စက်ရုံမှာလုပ်ရမယ်ဂျင်းပေါင်းမီစက်ရုံမှာလုပ်ရမယ်ဆိုသူတို့လိန်ညာပြီးတော့မှခေါ်သွားပြီးတော့မှထိုင်းနိုင်ငံကိုရောက်တာနဲ့တခါလဲသူတို့ကတမောစိတ်ကိုခေါ်သွားတယ်ထိုင်းနိုင်ငံမှာတမောစိတ်အဓိကနည်းနေရာရှိတယ်မဲခေါင်စိတ်ကန်းနဲ့ဒီမဟာချင်းစိတ်ကန်းဆိုတဲ့နည်းရာရှိတယ်ဒါတော့သူ့ရဲ့ဟိုလူပုံကူးရဲ့လူတွေအချင်းချင်းမတူရဲ့တော့ကြောင့်မလို့အဲ့လိုတာနဲ့သူတို့ကစိတ်ကန်းကိုခေါ်သွားပြီးတော့မှတခါလဲဟိုစိတ်ကန်းပေါ်မှာသူတို့ငါးဖမ်းလေပေါ့ရောင်းစားပလိုက်တာပါသွားတဲ့လူတွေကတိကိုမတိလိုက်တာတချို့ကတော့ပြောတယ်ဒီငါးဖမ်းလေကတလပဲသွားမှာမင်းပြန်လာရင်ပတ်ဆိုင်ရမယ်ဆိုပြီးမှအဲ့လိုလိန်သွားတဲ့လူတွေရှိသလိုဒီတချို့ကျတော့ตี้โอไม่ตีไล่ไปนะไอ้งาซ้ําเหลือก็มาดูไม่ตีไล่ไปนะป่าว่าได้ရှိတယ်အဲ့တော့တချို့ဒီပန်ဂျီနာကျုံးရောက်သွားတဲ့ခါကျတော့သူတို့ဘလို့မှမြန်မာပြည်ပဲဖြစ်ဖြစ်ထိုင်းနိုင်ငံဖြစ်ဖြစ်ပြန်လဲဆက်အကြောင်းလုံးဝရှာလို့မတွေ့တော့တာမျိုးဖြစ်သွားကြတယ်ဖြစ်သွားတဲ့အချိန်မှာဘလို့မှချောင်းပြေးပြန်နေရမရှိတဲ့ခါကျတော့ကျုံးမှာသွားပြီးပြိမ့်မိနေတဲ့လူတွေကတချို့ဆိုရင်အကြာဆုံးနေခဲ့ရတဲ့လူဆိုရင်ဒီ22မိနစ်တောင်ကြာတာပေါ့အဲ့ဒီနေရာမှာတော်တော်များတဲ့လူတွေကတော့10မိနစ်လောက်ကိုသွားပြီးတော့မှကြုံခံရတဲ့လူတွေရှိတယ်တချို့က9မိနစ်6မိနစ်ရှိတယ်တချို့ကတော့နာရီ3မိနစ်တည်းရှိပါတယ်ဟုတ
်ကျွန်မတခုမိရှိတာကဒီ Esther တို့ရဲ့သတင်းစုံစမ်းဖော်ထုတ်မှုကြောင့်ပေါ့နော်ဒီကြုံပြုတ်ခံရတဲ့လူ2000လောက်ပြန်နေလွတ်မြောက်လာခဲ့ကြပြီဆိုတဲ့ခါကျတော့အဲ့ဒီလူတွေရဲ့လောလောဆယ်အခြေအနေရော Esther တို့ live မေးကြည့်သေးတာရှင်ကိုယ့်နိုင်ငံမှာရောသူတို့ ਨੇ ပြန်စုံစည်းတာတွေများရှိလားရှင်
အာဟုတ်ကဲ့ကျမကတော့တို့ပြန်ရောက်ကြလေခဏခဏဆုံးဖြစ်တာတွေရှိရယ်ဖုန်းနဲ့ဆက်သွယ်လုပ်တာတွေရှိပါတယ်။ဘာကြောင့်လဲဆိုတော့တို့ပြန်ရောက်လာကြတဲ့နေ့ကျမလေးစိတ်မှသွားကြိုတယ်။လူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရတဲ့အချိန်မှာတို့နေရ3ရက်နေခွင့်ပေးတယ်ဆိုတော့နေမပြန်ခင်မှာတို့ခဏလေးထိန်းသိမ်းထားပေးတာမျိုးတွေရှိပါတယ်။အဲ့တော့တို့စီကနေဖုန်းနံပါတ်တွေအလဲလဲလုပ်တယ်။တချို့ကတော့ပုံမှန်အနေထားကိုပြန်ရောက်နေပါဒါပေမဲ့တချို့ကတော့ပြန်ရောက်တယ်ဆိုမှဟိုးအရင်တော့တို့မြန်မာပြည်ကနေတခြားနိုင်ငံကိုရောက်မသွားခင်တော့အချိန်ဒီတိုင်းမှာစိတ်သက်ကြတာမျိုးတွေရှိရမျိုးတွေကျွန်တော်တွေးရပါတယ်။ဒီပြန်လာတဲ့လူအများစုကဒီနိုင်ငံမှာဘာလို့ရမှန်းမသိတာမျိုးတွေအများကြီးရှိပါသေးတယ်။ဥမာတို့တို့အလောက်ကင်ဆွမ်းလန်အစ်စ်ဆိုတာကိုလည်းလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရတဲ့အဲ့လိုထပ်ပြီးလုပ်ပေးတာမျိုးတွေတိတ်မရှိသေးဘူးပေါ့နော်။အဲ့ဒါကြောင့်မို့တို့စိတ်သက်ကြတဲ့ယောဂမျိုးတွေတော့တွေးရပါတယ်ရှင်ဟုတ
်။ခုလိုပေါ့နော်ဒီ Pulitzer ဒီ Public Service အတွက်ကိုရွှေတစိတ်စုချီးပြင်းတဲ့ခါမှာမြန်မာနိုင်ငံကတော့ဒီအထင်ကြီး Pulitzer ဆုရှင်ဖြစ်ကြတော့ S2 ဆံပေါ့နော်ဆိုတဲ့ခါကျတော့အထူးသဖြင့်မြန်မာအမျိုးသမီးတွေတက်လေဂုဏ်ယူစရာလို့ဆိုရပါလိမ့်မယ်အဲ့တော့မြန်မာအမျိုးသမီးတွေကိုအထူးသဖြင့်အခုတွေ့ရတာကနည်းနည်းပြုပြင်ပြောင်းလဲစတင်လာပြီဆိုတဲ့ခါကျတော့ဒီသတင်းလောကတွေမှာမြန်မာအမျိုးသမီးတွေတော်တော်လေးပါဝင်လာတာတွေ့ရပါလိမ့်အဲ့တော့မြန်မာအမျိုးသမီးတွေကိုကဘယ်လိုအကြံပေးချင်ပါလဲရှင်သတင်းယူရန်နဲ့ပတ်သက်ပြီးတော့ပေါ့နော်အမျိုးသမီးသတင်းတောက်ကောင်းတွေဖြစ်လာဖို့အတွက်ကို
ကျွန်မတုံတွေ့ရတဲ့ဟာကအဲ့ဒီကျွန်းကိုရောက်သွားတဲ့အချိန်မှာကျွန်မလူတွေတော်တော်များများကိုဒီလိုတဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ပို့ပြီးတော့မှအားကိုးတဲ့မိခင်စိတ်ရှိရဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့သဘောကိုတွေ့ရပါတယ်ရှင်အဲဒါကြောင့်မလို့ကျမတို့အမျိုးသမီးတွေက ဒီတည်င်းလောကနဲ့ပတ်သက်လာရင်ကျမတို့ပိုပြီးလောက်ဆောင်နိုင်ဖို့အဲကျမတို့ကစွမ်းအားရှိပါတယ်။ဘာကြောင့်မလို့လဲဆိုတော့ကျမတို့မှာမိခင်စိတ်သက်သေရှိတဲ့လူတွေအားကိုအားထားတဲ့အလေးအထားတွေရှိတဲ့အတွက်ကြောင့်မလို့ကျမတို့မြန်မာအမျိုးသမီးတွေဆိုရင်လည်းကျမတို့အခုလိုကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်။ကျမတို့လုပ်ရမယ့်တည်င်းတွေလည်းတကယ်အများကြီးရှိပါသေးတယ်။အခုဖြစ်နေတဲ့အဖြစ်ပြက်တွေကလည်းတကယ်ဖြစ်နေတော့မှရှိပါသေးတယ်။အဲကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးမှာအကုန်လုံးမှာလုံနိုင်ရေးစွမ်းရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံကအမျိုးသမီးကတကယ်ကိုခွန်အားရှိတဲ့အမျိုးသမီးတွေဖြစ်တဲ့ဒီလောက်နှစ်ပေါင်းများစွာစစ်အာဏာရှင်လက်ထက်အောက်မှာတောင်မှကျွန်တော်တို့ကအောက်မှာငုတ်ရှုံးမနေဘဲနဲ့ကျွန်တော်တို့ဒီလိုလှုပ်လာနိုင်တဲ့လူတွေဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့အများကြီးလှုပ်ဆောင်နိုင်ဖို့ရှိပါတယ်လို့ဟုတ်
You can bend but never break.တလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရပြီးတဲ့နောက်အခုမအေးတန်နာကျော်စီစဉ်ထုတ်လွှင့်ပေးမယ်သုတဆုံးလင်အမေရိကန်တခွင်ကိုလည်းနားဆင်ကြရပါဦးမယ်ရှင
်မင်္ဂလာပါရှင်ဒီတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့အရင်တစ်ပတ်တော့တင်ပြသွားတဲ့ဒီအမေရိကန်ပြည်ထောင်စုကအိမ်ချမ်းမြေဈေးကွက်နဲ့ပတ်သက်ပြီးတော့ပြောပြနေတာကိုဆက်ပြီးတော့ဒီအိမ်တွေဝယ်ပြီးသွားတဲ့အစင်အထိဘယ်လိုလှုပ်ဆောင်ရလဲဆိုတာပြောပြပေးချင်ပါသေးတယ်။အမေရိကန်ပြည်ထောင်စုမှာကတနိုင်ငံလုံးငွေကြေးအကျပ်တဲကိုကြားရောက်သွားစေတဲ့အိမ်ချမ်းမြေဈေးကွက်အခုခါမှာပြန်ပြီးတော့ဥမော်လာပါပြီနော်။အခုဆိုရင်ပွင့်လင်းရသည်လည်းဖြစ်တာကြောင့်လူများပြားအတော်ကိုအိမ်ရောင်းဝယ်လှုပ်ကြတဲ့ကာလလည်းဖြစ်ပါတယ်။ဒါကြောင့်မလို့အမေရိကန်ပြည်အောင်စုအိမ်ရောင်းဝယ်ကိစ္စရပ်တွေဘယ်လိုရှိလဲသိရအောင်လို့အိမ်ချမ်းမြေအကျိုးဆောင်ကိုနေလင်းကိုမေးကြည့်ထားတာပါ။ကိုနေလင်းကအမေရိကန်ပြည်အောင်စုကိုပြောင်းရွှေ့ပြီးအမေရိကန်ရှေ့မြောက်ချမ်းမေရီလန်ပြည်နယ်မှာနေထိုင်နေတာပါ။ဒီတော့ပြီးခဲ့တဲ့သတင်းဘက်ကပြောခဲ့တဲ့အစီအစဉ်ကိုဆက်ရမယ်ဆိုရင်တော့အိမ်ဝယ်တဲ့လုပ်ငန်းစဉ်တစ်ခုလုံးအစကနေအဆုံးလချီကြတဲ့ကာလအတွင်းမှာလိမ်ညာမှုတွေမဖြစ်ဖို့ဘယ်လိုလှုပ်ဆောင်ကြရမှာပါလဲ။ဒါတွေကိုဆက်ပြီးတော့မေးကြည့်ရအောင်ပါ။
ကျွန်တော်တို့ရုံးစပြောရမှာကတော့အရင်ဆုံးအိမ်မကြည့်ခင်မှာဘဲကနေဒီကိုပတ်စံချီးပါမယ်ဆိုတော့ဟိုစာရအရင်ဆုံးလာဖို့လိုပါတယ်အဲ့ဒါတကူကိုတိရဘဲနဲ့သွားသွားအပြင်လုပ်ပေးတဲ့သူခေါ်တာအပြင်ပွဲသားကုမ္ပဏီပေါ့နော်အဲ့ကုမ္ပဏီပဲသွားသွားသူတို့ရှင်းသွားတွေ့ရပါတယ်တွေ့ပြီးတော့ကိုယ့်ရဲ့ဒီအလုပ်ကိုင်ဝင်ဝင်ဘာညာအလုံးကိုသူတို့တွက်ချက်ပြီးတာနဲ့သူတို့ကဘယ်လောက်တန်အိမ်ဝင်လို့ရနိုင်လဲဆိုပြီးအကြောင်းလေးပေါ့နော်စာထုတ်ပေးပါတယ်အဲ့စာကိုကြိုက်ပြီးတော့အိမ်စားရပါတယ်ကျွန်တော်တို့တွေ့တဲ့အိမ်ကြိုက်တဲ့အိမ်တွေ့ပြီးဆိုတဲ့အချိန်မှာအိမ်ကဈေးကွက်ကခေါ်တယ်ဆိုကြပါစို့ဗျာ၅သိန်းခေါ်တယ်ဆိုကြပါစို့အဲ့ဒီခေါ်ရတဲ့ကျွန်တော်ကပွဲစားဝယ်တဲ့ပွဲစားနေတယ်ကျွန်တော်ကဒီ area မှာကြံခဲ့တဲ့၆လောက်အထိမှာဘယ်လောက်နဲ့ရောင်းသွားတယ်ဆိုတာကိုကျွန်တော်ကတခါလေကျွန်တော်စင်းလုပ် analyze လုပ်ပေးရပါတယ်လုပ်ပြီးတော့ကျွန်တော်ကဒီအိမ်ရဲ့အခုလောလောဆယ်ပြင်ထားတဲ့အနေထားအိမ်ရဲ့အခန်းတီစီပုံအားလုံးတော့တက်ချက်ပြီးတော့ဒီအိမ်ကတော့ဘယ်လောက်လောက်ပေးရင်တော့တန်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကအကြံဉာဏ်ပေးရပါတယ်အဲ့တော့မှဝယ်တဲ့လူအားလည်းတကယ်ကြိုက်တယ်ဆိုတဲ့အချိန်မှာကျွန်တော်တို့ကဟို offer ပေါ့နော်ဘယ်လောက်ပေးတာဆိုတဲ့ဆိုစာအုပ်ကျွန်တော်တို့စာရေးပြီးကျွန်တော်တို့ပေးရပါတယ်ဒီရဝင်ပေါ့နော်အဲ့တော့မှဟိုဘက်ကဟိုပွဲစားကနေဒီတော့ရောင်းတဲ့ပွဲစားတွေပြီးတော့သူရောင်းမဲ့အင်ရှင်ကိုပြပါတယ်ပြပြီးတော့သူတို့နှစ်ယောက်တိုင်နေပြီးတော့မှသူတို့ရောင်းနိုင်တယ်ဆိုရောင်းနိုင်တယ်ဆိုတော့အကြောင်းပြောတယ်အချိန်မှာကျွန်တော်တို့ကစာချုပ်ထုတ်ပါတယ်အဲ့စာချုပ်ကိုကျွန်တော်တို့ကဟိုကန်ထရက်ပေါ့နော်ဘိုင်ဒင်ကန်ထရက်လို့ခေါ်ပါတယ်တရားဝင်ပေါ့နော်အဲ့ဒါလောပါကျွန်တော်တို့ကအဲ့ဒါဖြစ်ပြီးသွားပြီဆိုကျွန်တော်တို့ကအရေးကြီးတဲ့ကိစ္စမပေါ်ဘဲနဲ့ကျွန်တော်တို့ပြဖြတ်လို့မရပါဘူးဒါကြောင့်ဆိုအဲ့ချိန်မှာပါကျွန်တော်တို့တရားစွဲရတာဖြစ်လာကြတာဟုတ်
ဟုတ်ကဲ့
ဆရာတို့ပါပဲ
ဟုတ်ကဲ့ဆိုတော့ဒီဈေးနဲ့ကျင်းနေပြီးတော့မှဝယ်တဲ့သူကနောက်ထပ်ဈေးကြီးကြီးနဲ့နောက်ထပ်ဝယ်တဲ့သူရှိလာပြီဒါမဲ့ကိုကလည်းစာချုပ်ချုပ်ထားပြီဆိုရင်ရောဖြတ်လို့ရပါလားဆရာ
ကျွန်တော်ဖြတ်လို့မရပါဘူးခင်ဗျာကျွန်တော်ဖြတ်တယ်ဆိုတာနဲ့ကျွန်တော်တို့ဝယ်တဲ့လူကကျွန်တော်တို့ကနေ့နာကြီးတောင်းတော့ပါလေအဲ့ဒါနဲ့တရားရုံးမရောက်ပါဘူးကျွန်တော်တို့နေဖြတ်တာကိုမရှိပါဘူးတို့ပဲဝယ်တဲ့လူကလည်းကျွန်တော်တို့အရေးပေါ်ကိစ္စပေါ့ဗျာဆိုကြပါစို့ကျွန်တော်အလုပ်ပြုတ်သွားလို့ဝယ်နိုင်လို့ဆိုလို့ကိစ္စကလွဲလို့ကျွန်တော်မှဖြတ်တိုင်းကိုမရှိပါဘူးဆိုလို့ကျန်တဲ့တွေကဖြတ်မယ်ဆိုတာနဲ့သိရတာပါပဲကျွန်တော်ရောကြီးတော့ပေးပါလေအမမောင်ကြီးတရားစွဲတာကိုကျွန်တော်တို့ခံမလာပါဘူး။အဲ့လိုအစစ်စစ်နေအားရှိပါသေးတယ်။အဲ့တော့စာချုပ်မချုပ်ခင်မှာကျွန်တော်အများကြီးကျွန်တော်တိုင်နေဆွေးနွေးရပါတယ်။အဲ့ကြောင့်မို့လို့အကျိုးဆောင်တွေထားရပါ
။ဟိုအဲ့ဒါပြီးသွားရင်ရောစာချုပ်အဲ့လိုမျိုးဟိုစာရွက်စာတန်းကိစ္စတွေခုနကအပြန်လည်ညှိတာတွေနဲ့ဆိုတော့အိမ်ဝယ်တဲ့ကိစ္စတခုကဘယ်လောက်လောက်ထိကြာနိုင်ပါလဲရှင်
။ကြာပါတယ်ကျွန်တော်တို့အနည်းဆုံးရက်30လောက်ကြာပါတယ်။ကျွန်တော်ခုနကပြောတဲ့စာချုပ်ရပြီဆိုတော့အဲ့စာချုပ်ကိုကြိုင်ပြီးကျွန်တော်ကကျွန်တော်ရဲ့ဝယ်တဲ့လူကအဲ့စာချုပ်ကြိုင်ပြီးဘဏ်ကိုသွားရပါတယ်။ဘဏ်ကိုသွားပြီးတော့ဘဏ်မှာသူတို့ငါတို့စာချုပ်ပြလာပြီငါတို့ပတ်သက်ချိဖို့လုပ်ပါဆိုတဲ့ step တွေလာပါပြီအရေးကြီးတဲ့ချက်ကဘာပါလဲဆိုတော့ဘဏ်ကဒီအိမ်ရဲ့တန်ဖိုးကိုသူကလည်းကျွန်တော်တို့လိုပဲသူကလည်းစစ်ပါတယ်။မဆိုကြတော့ကျွန်တော်ဒီအိမ်ကိုကျွန်တော်၅ဘေးတင်ရဲဆိုကြပါသူကျွန်တော်လည်းရောင်းတဲ့လူရင်းနှီးလို့ကျွန်တော်ကဟိုပတ်စံသူ့ရှိရနေပြီးတော့တစ်ဖက်လည်းနေပြန်ဖက်အောင်မင်းဟိုငါအင်ရတန်တာ၃ဘေးငါ၅ဘေးပြည်တယ်နောက်ဘေးကိုမင်းကလည်းဖွဲ့ယူမလို့လုပ်လို့မရပါဘူးဘဏ်ကလည်းသူကယာချက်ကိုလွှတ်ပါတယ်ယာချက်ကဟုတ်တယ်ဒီအိမ်ကသူတို့ပေးတဲ့၅ဘေးတန်ပါတယ်ဆိုတော့မှသူကချိရပါမဟုတ်ရင်ဘဏ်ကမချိပါဘူးအဲ့တော့အစ်တိုင်းအစ်တိုင်းမှာသူကအားလုံးကိုဥပဒေနဲ့ဖိကျုပ်ထားတာပါ bank yang disuruh jawab tu bank atau bank ni biar sesuai dengan itu ye, wengu sesuai dengan ini ka jadian ni ingat tak boleh sesuai. Alam mangan disuruh jawab bank ni biar final ada apa ni, kalau di EU, ngadu ni webu, ngadu tu bodoh barai, ngadu tu sangat cila betul, satu bebarai. Eh saya disuruh ni cenderung ka cenderung ni cenderung ni lawa ya apa, no sini tu ini betul betul ni sini disuruh barai, eh sini disuruh cenderung ka tua biar sini disuruh mabe cenderung ye. เวเนลูเยยาวเนลูเยยาวเนลูเยโจซองเยสุยเนี่ยถ่ายพี่แล้วจนว่าตะคายอภิษฎสาธุชุบบาเพราะฉะนั้นเราไอ้สาธุมาชุบอย่างนี้จนว่าแบงค์อ่ะเลยไอ้สายสาธารณะนี่ชุบหมดเลยเพราะฉะนั้นดีประสานออกว่าเวเนลูฉิจาวยาวเนลูเลยประสานปูเลยประสานเปลี่ยนไปเลยตัวไอ้รู้สิ้นตัวอ่ะป่ะถ้าเป็นแม้นางซูไฟเนี่ยประสิทธิ์ชาเราแบงค์บ่มาหมดดีกว่าเลยเพราะฉะนั้นแบงค์อ่ะประสานอะไรดูฉิจาวไอ้รู้แบงค์เนี่ยอยากจะกันอีกทีตรงแม้แบงค์เ ကျွန်တော်ကန်ဆယ်လုပ်လို့ရပါတယ်အဲဆိုလိုချင်တဲ့ဒေတာအစစ်ကျွန်တော်တို့ကထိန်းချုပ်ထားတဲ့သဘောပေါ့နော်ဟိုဘဲငယ်ရာပြတ်ကလည်းကျွန်တော်တို့ကဟိုအပြင်လူမဟုတ်ပါဘူးဒီဘဲငယ်နေပြီးတော့ဗီဇာခံထားတဲ့ certified ပေါ့နော် license ရရာပြတ်ပါအဲရာပြတ်ကလည်းသူကလိန်လို့မရပါဘူ
းအဲ့တော
့အစစ်စစ်လုပ်ထားတဲ့အတွက်အဲ့လိုစဉ်းစားထိန်းချုပ်ထားတဲ့အတွက်ကျွန်တော်တို့ကဒီအင်ရဲ့တန်ဖိုးကိုကျွန်တော်တို့ကအနည်းဆုံးတော့ခံမှန်းကျင်မှတ်နိုင်ပါတယ်ကျွန်တော်တို့
ဟုတ်ကဲ့ရှင်အဲ့တော့အဲ့လိုမျိုးအဖက်ဖက်ကနေအစင်းစင်စစ်စေးနေတယ်ဆိုတော့အိမ်အယောင်းဝယ်ကိစ္စတွေကဟိုတော်ယုံတန်ယုံတော့ဟိုလိန်လေလှည့်ပြောင်းမှုတွေဖြစ်လာနိုင်စရာမရှိဘူးပေါ့နော
်အော်အဲ့လိုတော့ပြောလို့မရဘူးပြကျွန်တော်တို့တန်ခဲ့တဲ့လုံက2007ပေါ့နော် 67 လောက်ကဟိုအင်ဇီမာကတ်မှာထစ်ခဲ့ဘူးလေနေ့တိုင်းနေ့တိုင်းမှာဒီအိမ်ပွဲစားဟိုဘယ်လိုခေါ်လဲ organization တို့နော်ဒီ bank တွေကအစိုးရတွေပြောနေ့တိုင်းနေ့တိုင်းသူကဒီဥပဒေတွေပြန်ပြီးတော့သူကတင်းစစ်စေးတာဗျအဲ့တော့လည်းအစ်စ်ထုတ်လို့ရဆိုရင်ကျွန်တော်တို့အစ်စ်တက်ထုတ်တာပေါ့။ဒါပေမဲ့အဲ့လိုမျိုးဖြစ်ခဲ့တဲ့အတွက်အဲ့တုန်းကအဲ့ပေါ့နော်ကျွန်တော်တို့ပွဲစားရယ်ဟို bank ရယ်ပြီးတော့လုံရရယ်တုံးအောင်ပေါင်းပြီးလိမ့်တာပေါ့ဗျာ။ဟိုဒိန်ပြီးတက်တာတက်ခဲ့ဘူးလေ။အဲ့တော့မသိဘူးဘုံဖြစ်နေတယ်။ဒါပေမဲ့တခုရှိတယ်သူတို့ကနေ့တိုင်းနေ့တိုင်းမှာပြန်ပြီးတော့ဒီဟိုဥပဒေတွေကိုပြန်ပြီး review လုပ်တဲ့ခါကျတော့ကျွန်တော်တို့အနေနဲ့ရက်ခက်ခဲ့ပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ပွဲစားရည်ဒီမှာ license ရထားပြီဆိုရင်ကျွန်တော်တို့ send တော်ပြီးတော့ license ရတာ။နေ့စဉ်နေ့တိုင်းကျွန်တော်တင်တန်းတက်တော့ပြန်ခဲ့ရတယ်ဒီဥပဒေနဲ့ပတ်သက်ပြီးတော့။အဲ့ဒါမတက်မတည်ရမတက်ကျွန်တော်တို့ license ဟိုဘယ်လိုခေါ်လဲ cancel ဖြစ်တာပေါ့နော်။အဲ့တော့ထိစုတာပါလေ
ဟုတ်ကဲ့ဟိုကိုနေလင်နောက်ဆုံးတစ်ခုလေးမေးချင်ပါတယ်ဟိုဒီအမေရိကန်ပြည်အောင်စုမှာဟိုအိမ်ချမ်းမြေဈေးကွက်ဟိုအကြီးကျယ်ပြက်ပြီးတော့လဲဟိုငွေကြေးကျက်တယ်လဲရောက်ခဲ့တဲ့တာတကားရှိတယ်ဒါပေမဲ့အခုတော့လဲအိမ်ချမ်းမြေဈေးတွေကလဲပို့ပြီးတော့ပြန်ပြီးတော့ကောင်းလာတယ်ဆိုတော့ဟိုအိမ်ချမ်းမြေရောင်းဝယ်ပြီးတော့ဟိုပတ်စံလေးဟိုရင်းနှီးမြှုပ်နှံခြင်းတဲ့သူတွေအိမ်ချမ်းမြေအိမ်တစ်ခုပေါ့နော်ခြံတစ်ခုဝယ်ထားတာဟာကောင်းတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပါလားကိုနေလင်ရဲ့ဒီဟိုလုပ်ငန်းအတွေ့အကြုံအရဘယ်လိုထင်ပါလဲရှင့်
ကျွန်တော်တို့အမေရိကန်မှာကတော့ဟိုရှင်းပါတယ်ဆိုလိုချင်တဲ့အိပ်ကရေးမင်းညွန်နိုင်မှုဆိုတာကကျွန်တော်တို့ရှင်းတာကကျွန်တော်တို့ဘဝသက်သက်တာမှာအများဆုံးပတ်စံရင်းနှီးမြှုပ်နှံရဲ့ဟိုလုပ်ငန်းတစ်ခုပါဟိုလုပ်လို့ပြည်သူတွေအတွက်ပါလေအဲ့တော့သူတို့အနေနဲ့ကရင်းနှီးစဉ်းစားတာပေါ့နော်အိမ်ဝယ်ရမယ်ဆိုရင်ဒါလုပ်တင်လာမှသူတို့လုပ်တင်တာဒါကြောင့်ဆိုတော့ကျွန်တော်တို့ပတ်စံကဘဏ်ကချိတယ်ပဲပြောပြောဒါကိုပြန်ပေးရမယ်မဆန်လေအဲ့တော့ကျွန်တော်တို့ဘဝမှာဒါအများဆုံးရင်းနှီးမြှုပ်နှံတဲ့လုပ်ငန်းတစ်ခုပါဆိုတော့ကျွန်တော်ကအကြံဉာဏ်ပေးတာကတော့အဲ့လိုလူမျိုးတွေတက်လာအခုချိန်မှာဝယ်မယ်ဆိုရင်အာမစိုးဘူးလို့ပြောရတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်အေးဈေးကွက်ကနည်းနည်းလေးပြန်ပြီးတော့လှုပ်လာတဲ့ဘောမှာရှိတယ်။ဒါပေမဲ့အခုတော်တော်များများကတော့ကျွန်တော်ပြည်သူလာပါဒီလာမဲ့ဒီနှစ်မှာပေါ့နော်သမရအကြောင်းလေးဖြစ်တဲ့အခါကျတော့သူတို့ရဲ့ policy ဘယ်လိုလာမလဲဆိုတာစောင့်ကြည့်တဲ့ဘောမှာရှိတယ်။နည်းနည်းတော့ညီတဲ့ဘောမှာလည်းရှိတယ်။တစ်ဖက်ကလည်းလှုပ်လို့ရှားရားလေးရှိတယ်ပေါ့။အဲ့လိုမျိုးအနေထားမှာရှိတယ်။အဲ့တော့ကျွန်တော်အနေနဲ့တာမန်လူတွေကိုဝယ်မယ်ဆိုရင်တော့ဟိုဒီစရာတိုင်းနဲ့ဆင်းသေးပြီးတော့ဝယ်ပါ။ဒါပေမဲ့ဟိုဝယ်လို့ကောင်းတဲ့အခြေအနေတွေတော့လုပ်ရနိုင်ပါတယ်။အဲ့ဒီမဲ့တော့တစ်ချက်ကဦးနေတာပြောလေယူနီနွန်နန်တို့လူတွေအတွက်ကတော့ကျွန်တော်အနေနဲ့ကတော့အခုချိန်ကဝယ်မယ်ဆိုရင်ဝယ်လို့ကောင်းတဲ့အချိန်လေးဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမှာကဟိုစီးပွားရေးကနေနဲ့နေထားဖြစ်လာပြီဆိုတဲ့အခါကျတော့သူကဒီနိုင်ငံရဲ့အိမ်စေးကကတန်နစ်တစ်ခါလောက်ကိုအပြောင်းလဲရှိနေရှိပါတယ်။ဒါကသူတို့ကျွန်တော်ပြောတဲ့စကားမဟုတ်ပါဘူး။သူတို့ analyst လုပ်တဲ့လူအားလုံးပြောတဲ့စကားပါ။အဲ့တော့ဗျာကျွန်တော်ပြောချင်တဲ့အထည်တွေကဟို invest လုပ်မဲ့လူတွေအတွက်ယူနီနွန်နန်တို့ကတော့အခုချိန်မှာဝယ်ရင်နောက်လာတဲ့10နှစ်လောက်ကိုကျွန်တော်တို့အားပြီးတော့အကျိုးမြတ်ရနိုင်တယ်လို့ကျွန်တော်ထင်ထားပါတယ်။
အဝေးလုပ်ငန်းရှင်အစကနေပြီးဆုံးငွေချေလက်မှတ်ထိုးတဲ့အထိအဆင့်တွေအများကြီးအချိန်တစ်လနှစ်လကြာအောင်လုပ်ကြရတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုလုပ်တဲ့အချိန်မှာလိန်ညာမှုတွေမဖြစ်ဖို့တရားဥပဒေနဲ့ပတ်ပေါင်းစုံကနေထိန်းထားပေးတာလည်းဖြစ်ပါတယ်။ဒီလိုအမေရိကန်ပြည်အောင်စနစ်လိုပဲမြန်မာနိုင်ငံမှာရောင်းသူဝယ်သူနှစ်ဦးနှစ်ဖက်အကျိုးရှိပြီးတော့မှန်ကန်တဲ့ရောင်းဝယ်မှုတွေရှိနိုင်တဲ့ဥပဒေစည်းမျဉ်းတွေအကောင့်ထဲပေါ်ပြီးတော့ကျင့်သုံးနိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ငါးဆယ်အပြည့်ရဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
မရီတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆုံလေးအမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မြတ်သက်ကစီစဉ်တင်ဆက်ထားပါရစေ။
န်နီညိုရာသီဥတုဒဏ်ကိုခံနေရတဲ့မြန်မာနိုင်ငံရဲ့နေရာတော်များများမှာကံရီခန်းချောက်မှုနဲ့အတူရေရှားပွားမှုတွေကျုံနေရတယ်လို့တချို့နေရာတွေမှာတော့အေယာဝတီမြစ်ရေတိုးလာနေပြီးရေကြီးရေရှမ်းမှုဒဏ်ကိုခံနေရပါတယ်။နိုင်ငံတွင်းတောက်သုံးရေပြဿနာအဖြေရှာရေးအတွက်ရေအင်းမြင့်ဆိုင်ရာကုလသမဂ္ဂအရာရှိဟောင်းဦးညွန့်လွင်အမည်ကိုဒီတစ်ပတ်မှာပြောပြပေးပါပ
ါ။အဓိကကတော့အရင်မြစ်ကဒါနှစ်မျိုးပဲရှိမယ်ဆိုမြေပေါ်ရေနဲ့မြေအောက်ရေပေါ့မြေပေါ်ရေကလည်းမူးခေါင်နဲ့မူးမရွာဘူးဆိုရင်ဒီမြေပေါ်ရေရဲ့စီစဉ်မှုကလျော့ပါသွားမှာအမှန်ပဲမြေအောက်ရေကလည်းကျွန်တော်တို့ဒီမှာရေတန်ဇာတအနေနဲ့ပေါ်ပေါ်များများရှိခဲ့တယ်ဆိုရင်တချို့နေရာတွေမှာရေတွင်းလက်တူးတွင်းနေအနဲ့တူးတဲ့စက်ရေတွင်းနေအဲ့ဒီမှာမြေအောက်ရေမျက်နှာပြင်တွေကတဖြည်းဖြည်းလျော့ပါလာတယ်ဘာလို့လျော့လာလဲဆိုတော့ပြန်ပြီးဖြည့်တင်းတဲ့ဟာကလည်းနင်းလာတယ်နောက်တစ်ခုကထုတ်ယူသုံးဆွဲမှုတွေကလည်းအများကြီးဖြစ်လာတယ်ဆိုတော့အဲ့ဒီအချက်တွေကြောင့်ရေရှားပါမှုတွေနောက်တချို့နေရာတွေမှာဆိုရင်ရေမျက်နှာပြင်တွေစာဆင်းသွားပြီးတော့တချို့ဆိုရေလုံးဝထုတ်လို့မရတော့တဲ့အခြေအနေတိရောက်သွားတယ
်အခုအဓိကရေပြဿနာတက်နေတာဘယ်နေရာတွေပါလဲ
များသောအပြင်ပေါ့နော်ကြေးရွာတွေပို့ပြီးတော့ထိခိုက်တာများတယ်ဗမာပြည်မှာကြေးရွာပေါင်းကျွန်တော်တို့6,000လောက်ရှိတဲ့အထက်မှာတချို့ကတော့ပုံမှန်ပဲဒီလိုနွေရာတွေရောက်လာတဲ့အချိန်မှာရေရှားပါတဲ့တန်ကိုခံရတယ်ချို့ကြတော့လည်းတမန်ထုတ်ယူသုံးဆွဲနေတဲ့ရေတွင်ရေကန်နေပေါ့နော်တဖြည်းဖြည်းခန့်ချောက်လာတယ်ပုံမှန်မဟုတ်တဲ့ခန့်ချောက်မှုတပိုင်းကအချိန်ပိုင်းချိန်တို့အတွင်းမှာဖြစ်တဲ့ဒီရေရှားပါမှုပေါ့နော်နောက်တစ်ခုကတော့ပုံမှန်ရေရှားနေကြနေရတယ်ဒါကဘာလို့ပြလဲဆိုတော့ကျွန်တော်တို့ဘက်မှာပြင်ဆင်ထားဖို့လိုတယ်ဆိုတဲ့အကြောင်းပြ
ပြင်ဆင်ထားဖို့အတွက်ဘာတွေလိုလဲ
အခုလဲလောလောဆယ်လဲကျွန်တော်တို့လုပ်နေကြတာတွေ့ပါတယ်သို့တော်လဲအားလုံးပေါင်းပြီးတော့တာဝန်ရှိတဲ့ဌာနဆိုင်ရာတွေပြည်သူလူထုတွေဆွေးနွေးမှုတဲ့ဖွဲ့စည်းတွေလူမှုရေးသင်းဖွဲ့တွေအားလုံးပေါင်းပြီးတော့ဆောင်ရွက်ဖို့လိုတဲ့အချက်ရှိပါတယ်ဆိုဘာလုံးစေခြင်းလဲဆိုတော့အဓိကကကျွန်တော်တို့ရေနဲ့ပတ်သက်တဲ့စစ်တမ်းတွေကျွန်တော်တို့ကောက်ထားဖို့လိုတယ်။နော်ရွာမှာရှိတဲ့ရေမြစ်တွေ၊နော်လူဦးရေ၊တောက်ရေ၊သုံးရေ၊သုံးဆွဲနိုင်တဲ့ပမာဏပေါ့နော်။နောက်တစ်ခုကသုံးဆွဲနိုင်တဲ့အချိန်ကာလတကယ်လို့ရေပြတ်တောက်မယ်ဆိုရင်အချိန်ဘယ်လောက်ကြာနိုင်လဲပေါ့နော်။အဲ့ဒီအချက်လက်တွေကျွန်တော်တို့သိထားလို့ရှိရင်ဒါကကျွန်တော်တို့ကြိုပြီးတော့စီမံချက်ချလို့ရတာပေါ့။နောက်တစ်ချက်ကကြေးရွာဒါမှမဟုတ်ရင်မြို့နယ်လူတုပေါ့နော်။လူတုကိုပဲပြန်ပြီးတော့သူတို့စီမံဆောင်ရွက်ထားနိုင်တဲ့အချက်တွေရှိတယ်။အဲ့ဒါပါလဲဆိုတော့ရေကန်တွေခန့်ချောက်မှုကိုအတတ်နိုင်ဆုံးထိန်းသိမ်းထားလို့ရတယ်။အဓိကကတော့ကျွန်တော်ရေငွေ့ပြန်တာပေါ့။ဒီရေငွေ့ပြန်တာကိုထိန်းသိမ်းထားနိုင်ရင်သုံးဆွဲနိုင်တဲ့ကာလကနည်းနည်းလေးပိုပြီးတော့ရှည်လာနိုင်တာပေါ့။နောက်တစ်ချက်ကရေသုံးဆွဲမှုနဲ့ပတ်သက်ပြီးတော့လေရေသုံးဆွဲတဲ့ဒီဒါကြီးကြပ်ရေးအဖွဲ့တို့ဘာလို့ဒါမျိုးဖွဲ့စည်းထားလို့ရတယ်။နောက်တစ်ခုကသုံးဆွဲတဲ့ရင်းမြစ်တွေကိုရေရှားပါမှုမဖြစ်ခင်ကာလတစ်ခုမှာခါရပြုတ်ပြင်ထိမ့်သိမ်းထားမယ်။ရေတွင်းဆဲတာတော့လကောင်းတခြားရှားတော့အရန်သုံးဆွဲနိုင်တဲ့ရင်းမြစ်တစ်ခုခုကိုလှုပ်ထားတာတော့လကောင်းဒါမျိုးလုံနိုင်တယ်။နောက်တစ်ခုကရေတိုလောင်နိုင်တဲ့ပမာဏပေါ့နော်။ဒီမှာကတော့လွယ်လွယ်ကူကျွန်တော်တို့ပြောရရင်ဒီကွန်ကရစ်ကန်တို့ကွန်ကရစ်စီတို့ဒီမှာသုံးဆွဲလေးရှိတဲ့ရာဝင်အိုးပေါ့။အဲ့လိုဟာမျိုးတွေကိုကြိုပြီးတော့အဓိကဖြစ်တဲ့တောက်သုံးရေနောက်နောက်ချက်ပြုတ်ဖို့အဲ့ဒါကိုတူလောင်ထားနိုင်ရင်တော်တော်လေးကိုပြင်ဆင်ပြီးသားဖြစ်မယ်လို့ယူဆတယ
်။အခုလိုကြိုတင်ပြင်ဆင်တာတွေအတွက်အရေးပါတာကစီမံခန့်ခွဲမှုဖြစ်ပါတယ်
။ကြေးရွာတိုင်းကြေးရွာတိုင်းမှာစီမံချက်လေးတွေကိုစီရှိကြရင်ခက်ခဲဖြစ်လာတဲ့အခါမှာရုတ်တရက်ကြီးရလာရေပြတ်သွားတာမျိုးဖြစ်နိုင်မှုပေါ့။နော်အနည်းဆုံးရေရက်120စာတူလောင်ထားနိုင်မယ်။နော်အဲ့လိုမျိုးလုပ်ဖို့ဆိုတာလေကြေးရွာလေးတစ်ခုတည်းအနေနဲ့တော့လုပ်ချင်မှလုပ်နိုင်တယ်။တွေးရကတော့လကောင်းထောက်ပံ့ပေးနိုင်တဲ့ဖွဲ့စည်းတစ်ခုခုကတော့လကောင်းလူမှုရေးဖွဲ့စည်းတစ်ခုကတော့လကောင်းကူညီပံ့ပိုးပေးလို့ရတာပေါ့နော်နောက်တစ်ချက်ကတော့ဒါအခုလည်းလုပ်နေကြတယ်တကယ်အရေးပေါ်ဖြစ်လာပြီးရေလုံးဝမရှိတော့ဘူးဆိုရင်ကူညီပေးဖို့ဆက်သွယ်တဲ့ဌာနကကျွန်တော်ဖွင့်ပေးထားတာရှိတယ်အရေးပေါ်ရေလာပို့နိုင်တယ်ဆိုတော့အဲ့လိုဟာတွေတော့ရှိတယ်ဆိုတော့လည်းဒီတကယ်ကိုစစ်တမ်းနဲ့ဟလာကြကြနနကြိုပြီး plan လုပ်ထားတဲ့ဟာမျိုးရှိရင်ကျွန်တော်တို့ဒါတာမအဖြစ်ဖြစ်ပေါ်လာတဲ့ဟာတွေကိုစနစ်ကျကာကွယ်နိုင်တယ်ဖြည့်ဆည်းပေးနိုင်တယ် logistics ပြဿနာဒီမှာရုတ်ရက်ဖြစ်လာရင်လုံးလုံးမရသေးဘူးအဓိက planning နဲ့ assessment ပေါ့လက်ထဲမှာ data မရှိဘဲဘယ်လိုတော့ plan လုပ်မလဲအဲ့ဒီပြဿနာတွေရှားတာကတော့ရှားတာပဲခါတိုင်းမရှားဘူးတဲ့နေရာတွေရှားတာတွေလည်းအခုဖြစ်လာပြီဒါပေမဲ့များသောအားဖြင့်အရင်ရှားလို့ဖြစ်တာ percentage ပိုများတယ်เนาะအဲ့ဒါ well plan ပေါ့နော် well plan လုပ်ထားနိုင်တဲ့အတွက်အမှန်တန် severe ဖြစ်တဲ့နေ့တွေမှာလာလာကြုံတာပေါ့ဒါမျိုးကဖြစ်မှလုပ်တာမဟုတ်ဘူးလေကြိုလို့ဖို့လိုတာအဓိကလိုအပ်ချက်တွေအဲ့ဒါပဲ
အရင်ကဒီမြေအောက်ရေတူးတာတွေနဲ့ပတ်သက်ပြီးတော့ data တွေရှိတယ်မလား
ရ ချီတော့ရှိတယ်ဒါပေမဲ့လုံးစရာတွေအများကြီးဒီချက်လက်တွေကို coverage ကိုတက်လာအောင်မလုပ်နိုင်ဘူး။တော့ရန်ကုန်မြို့လိုမန္တလေးမြို့လိုမြို့တော်သူကမှန်အောင်မလုပ်တာဟုတ်။ကိုရင်းအသိမှန်တယ် housing board တို့ဘာလို့ရှိတော့။အခုကဒါကိုဂရုစိုက်ရမယ်ဆိုတဲ့ဟာမရှိတော့ဘူးပြတ်သွားပြီ
။ဘယ်နှခုနှစ်လောက်ကစပြတ်တ
ာ After 88လောက်တည်းကပြတ်သွားတာ။သူ registrar တို့ဘာလို့ဟာတေချာသွားကြည့်ရင်လောက်တယ်အသေးချာမရှိတော့ဘူး။ဘလောက်တူတာမှန်းသိဘူးတူးတဲ့အရေးအတွက်ကလည်းမမှန်တော့ဘူး။ကိုရင်းတော့ဆိုရင်မှန်းလို့ရတယ်။အခုကဘလို့မှမှန်းလို့မရတော့တူးချင်းလို့တူတာထုတ်ချင်းလို့တော်ရဲ့ပုံစံမျိုးဖြစ်နေတော့မျိုးကြီးတွေမှလည်းဒီလို
နွေရာသီမှာဆိုလို့ရှိရင်ဒီရေရှမ်းလာတဲ့ပြဿနာဖြစ်တယ်ပေါ့နော်ကျတော့မိုးရာသီရောက်တဲ့အခါကျတော့လေရေရှမ်းရေကြီးတဲ့ပြဿနာနဲ့တောက်တုံးရင်အခက်အခဲတွေဖြစ်တယ်ပေါ့နော်ဆိုတော့မိုးကြီးရေရှမ်းနဲ့ပြဿနာမျိုးဖြစ်လာလို့ရှိရင်တောက်တုံးရင်အတွက်ပေါ့နော်ဘာတွေလုပ်ဖို့လိုလဲကြိုတင်ပြင်ဆင်ရမယ့်အကြောင်းလေးတွေနည်းနည်းပြောပြပေးပါဦး
ဒါကလည်းအကြောင်းတစ်ချက်ပေါ့နော်ကျွန်တော်တို့ဒီ nagis ဖြစ်တဲ့အချိန်တုန်းကဒီမြို့ကကျွန်းပေါ်ကအမတန်ပင်လယ်ရေမျက်နှာပြင်နဲ့နီးစပ်ပြီးမြေပြန့်ဒေသတွေဖြစ်တယ်ရုတ်တရက်ရေကြီးတဲ့ရေရှမ်းတဲ့အခါမှာအန်ဒီယကင်းနဲ့ကုန်းမြင့်ဒေသတွေအန်ဒီယကင်းနဲ့ဒေသတွေမှာဒီရိခါ6တွေကြိုတင်ပြီးတော့ဖြစ်နိုင်ခြေရှိတဲ့အာကိုမျောမှန်းပြီးတော့တူလောင်ထားဖို့90စား100စားလူ200စားကြီးရင်တော့လူ900 1000စားပေါ့နော်အစုအဖွဲ့လိုက်စီမံချက်တွေကျွန်တော်ချထားလို့ရတယ်ထပ်ပိုင်းတော့ဒီမြေလပိုင်းတော့နေရာတော်တော်များများတော့ကျွန်တော်တို့အမြင့်ပိုင်းရေလွတ်တဲ့ပိုင်းတွေတော့ရှိပါတယ်ဆိုတော့အဲ့ဒီနေရာမှာအဓိကတောက်ရင်နဲ့ဒီချက်ပြုတ်ဖို့ရေလောက်ကိုဒါကြိုပြီးတူလောင်ထားနိုင်ရေခါ6တွေပေါ့နော်ဆိုတော့ဒါမျိုးစီမံချက်တွေအခုဒီမှာလဲတဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးတော့စီမံချက်လုပ်တဲ့ချိန်မှာကျွန်တော်တို့လူကေပြန်ဝင်ကြီးဌာနနဲ့လူမှုဝန်ထမ်းအဖွဲ့အစည်းတွေနဲ့နောက်တစ်ခုကကျွန်တော်တို့ UNO ချက်ပေါ့နော်တို့တွေကလည်းအများကြီးအထောက်အကူပြုပါတယ်ကြည့်ပြီးတော့လေပြည်သူလူထုသိရှိအောင်ဖြန့်ဝေပေးနိုင်တယ်ရှိတယ်။ဆောင်ရွက်နိုင်ဖို့ပဲလိုတာပေါ့နော်။အဓိကအကျဆုံးဖြစ်တဲ့ပြည်သူလူထုပိုင်းပေါ့။အဲဒီပိုင်းကဒါတွေကိုကြိုတင်စီမံပြီးတော့အစုဖွဲ့လိုက်ဆောင်ရွက်ထားနိုင်မယ်ဆိုရင်ဘေးအန္တရာယ်ဟာဒါကြုံတွေ့လာသည့်တိုင်အောင်တော်တော်လေးစနစ်တကျတွန်းလှန်နိုင်တဲ့အခြေအနေဖြစ်မှာပေါ့
။ရေရင်းမြဆိုင်ရာပညာရှင်ဦးညွန့်လွင်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ရွက်အောင်မယ်နော်။
တော်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုညပိုင်းအစီအစဉ်အစုံမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်။သမရဦးထင်းကျော်ဟာဒီနေ့မနက်ပိုင်းကလာအိုနိုင်ငံကိုနေချင်းပြန်ခီးစဉ်တစ်ခုသွားပြီးညနေပိုင်းကပြန်ရောက်လာပါပြီ။မြန်မာနိုင်ငံမှာအရသာဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးနောက်ပိုင်းပထမဆုံးသွားတဲ့ပြပခီးစဉ်မှာနိုင်ငံတော်တမင်ငံပုဂ္ဂိုလ်နဲ့နိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်လည်းလိုက်ပါသွားပါတယ်။သမရဦးထင်ကျော်နဲ့ဇနီးဒေါ်စုစုလွင်နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်တို့ကိုလာအိုနိုင်ငံခီးစဉ်အသွားအပြန်မှာဒုတိယသမရ2ဦးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကနေပြည်တော်လေးစိတ်မှာအသွားတုန်းကလိုက်ပို့ကြသူတွေအပြန်မှာလည်းကြိုဆိုကြပါတယ်။စီးရီးယားနိုင်ငံအာလက်ပိုမြို့နားကကြီးရွာတစ်ခုမှာအယ်ဂိုင်ဒါအဖွဲ့နဲ့ချိန်ဆက်ရှိတဲ့လက်နက်ကင်တွေနဲ့စီးရီးယားဆွေရတပ်ဖွဲ့တွေကြားတိုက်ပွဲတွေတွင်လူ83ယောက်သေဆုံးသွားတယ်လို့ Syria လူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကဒီကနေ့ပြောပါတယ်။ Syria စစ်တပ်နဲ့တရက်နီးပါးကြာတိုက်ခိုက်ကြပြီးတဲ့နောက် Khan Tuman ရွာနဲ့ပတ်ဝန်းကျင်ကတခြားရွာတွေကိုအစွန်းရောက် GIA ဝါဒီတွေကဒီကနေ့အစောပိုင်းမှာပြန်သိမ်းသွားပါတယ်။ Syria နိုင်ငံမြောက်ပိုင်းကဒုက္ခသည်စခန်းတစ်ခုကိုကြာသပတေးနေ့မှာနေချောင်းကတိုက်ခိုက်ခံရတာကြောင့်လူဒါဇင်ပေါင်းများစွာသေဆုံးသွားတဲ့ဖြစ်အပ်ပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတို့ကတောင်းဆိုလိုက်ပြီးဒါဟာဆေးရုံစုမှုကျူးလွန်တာမျိုးအထိဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းအိုက်ဒလစ်ပြည်နယ်ဆာမာဒာရန်နာကကာမူနာဒုက္ခသည်စခန်းတိုက်ခိုက်ခံရတာမှာလူ30ထက်မနည်းသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့သမရအဆက်ဆက်ကြီးရင်တက်ကြွလူရှားသူတို့ရဲ့ကွန်ရက်တစ်ခုဖြစ်တဲ့ဒေသတွင်းညှိနှိုင်းဆောင်ရွက်ကော်မတီ LCC ကပြောပါတယ်။အိန္ဒိယတိုက်ခိုက်ခေါင်းဆောင်တွေဖြစ်တဲ့ဆူနီယာဂန်ဒီနဲ့တပ်ဖြစ်သူရာဟုဂန်ဒီတို့ဟာထောင်နဲ့ချီတဲ့ထောက်ခံသူတွေကိုဦးဆောင်ပြီးဒီကနေ့ဆန္ဒပြပွဲတစ်ခုလုပ်တာကြောင့်ခေတ္တကဏထိန်းသိမ်းခံခဲ့ရပါတယ်။သူတို့ဆိုအပြင်အစိုးရကဒီမိုကရေစီကိုနှိမ်နှင်းဖြိုခွဲတဲ့ပေါ်နယူးဒီလီမြို့တော်မှာကန့်ကွက်ဆန္ဒပြကြတာပါခင်ဗျာ
။နိုင်ငံတကာသတင်းတင်ချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကရှားဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ပီတာဖြစ်ပါတယ်။VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ဒီမှာခွန်မျိုးပါ
This program has come to you from the Voice of America, Washington.